Welcome to the Voice of America in Burmese.
Mingala mana khe ma toda shin mya shin. VOA American tan yan 2023 khu ne February 28 ye inga ni mana khe season ne go American pi daw su myo raw Washington DC ka ni sa tin thau lein pe ni ba bi. Line tone meter 3048 ne VOA ye Facebook sa myan na ka ni phan yu na sin nai ma de shin.ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါဘေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေကျွန်တော်ကခင်မောင်စိုးမင်ပါသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်သွားမှာပါဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ထိုင်ဝမ်ရေလက်ကြားပေါ်ကိုအမေရိကန်ထောက်လှမ်းရေးလေယာဉ်ပျံသန်းသွားပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှရုရှားယူကရိန်းကိစ္စကလွှမ်းမိုးနေပါတယ်မြန်မာနိုင်ငံအတွင်းက Nestle ကုမ္ပဏီလုပ်ငန်းတွေရပ်ဆိုင်ဖို့ဆုံးဖြတ်လိုက်ပါပြီ။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပါရှင်။စစ်အာဏာရှင်ဆန့်ကျင်သူတွေနိုင်ငံရဲ့အကျဉ်းသားတွေစိတ်ပိုင်းရုပ်ပိုင်းဆိုင်ရာခံစားနေရတဲ့အခြေအနေမေးမြန်းချက်ကိုဒီကနေ့ကြားဖို့ရှိပါတယ်။ဒီလို
ရင်းမှလည်းဒီလိုပဲနှုတ်နဲ့စော်ကားတာအများကြီးပဲရှိရဲ။ကိုကုတ်ကိုတော့သာထိမိတာကြုံရမှာပဲဒီဆိုရဲနိုင်ငံကြီးလောကရံပဲဆိုလို့
အပြည့်အစုံကတော့နောက်ပိုင်းမှာရှူစားနာဆင်ရမှာပါဒါအပြင်တိုက်ပွဲတွေကြောင့်ရင်းနှောင်းဖက်ကိုမြန်မာနိုင်ငံသားနေရာလောက်တင်းရှောင်လာတဲ့တဲ့တင်နဲ့အမေရိကန်အစိုးရအဘိုးကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံဝက်မှာတော့တင်းထောက်မှစုစီးပွားရေးလူမှုရှုခင်းနဲ့တတန်ရောင်တင်းလွာစားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနှောင်းလောက်ပြောပြပါမယ်ရှင
်အမေရိကန်က F-16 တိုက်လေယာဉ်တွေပေးဖို့လက်တလောမသင့်တော်သေးဘူးလို့ပြောဆိုထားပေမဲ့ယူကရိန်းကတော့တိုက်လေယာဉ်တွေအကူအညီပေးဖို့မဟာမိတ်နိုင်ငံတွေကိုတနင်္လာနေ့ကထပ်မံတောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတော့နောက်ထပ်အရေးကြီးတဲ့စစ်လက်နက်တွေပေးဖို့ဆွေးနွေးတိုင်းအစပိုင်းမှာညှင်းပယ်ခံရပေမဲ့အဆုံးသတ်မှာတော့လက်ခံလေရှိပါတယ်လို့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ပြည်ခဲ့တဲ့နှစ်မှာဆိုရင်လဲစစ်ပွဲမှာအလဲအပြောင်းဖြစ်နိုင်တဲ့လက်နက်9မျိုးမှာ6မျိုးရရှိခဲ့တဲ့အထိနိုင်ငံရေးအရာဆုံးဖြတ်ချက်ချနိုင်ခဲ့ကြပြီးတိုက်လေယာဉ်တွေပေးဖို့တခုတာကြံတော့တယ်လို့ပြောပါတယ်။အစောပိုင်းတုန်းကမဟာမိတ်တွေဟာတင်ကားနဲ့တခြားစစ်ပဆိုင်ရာအထောက်ပံ့တွေပေးဖို့တုံ့ဆိုင်နေပြီးနောက်ပိုင်းကျတော့ပေးဖို့ဆုံးဖြတ်ခဲ့တာကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးကညီညွတ်ပြောဆိုခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်တင်ကတော့အမေရိကန်ရုပ်သံ ABC နဲ့တောက်ချာနေမေးမြန်းခန်းအတွင်းယူကရိန်းက F-16 တိုက်လေယာဉ်တွေတောင်းဆိုတာကိုလက်တလော့ပယ်ချထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းလေတရဲတွေအသုံးပြုနေကြတဲ့ဆိုဗီယက်ခေတ်က MiG-29 နဲ့ Su-27 လိုတိုက်လေယာဉ်တွေအတွက်အပိုပစ္စည်းတွေထောက်ပံ့နေကြောင်းအမေရိကန်သမ္မတအိမ်ပြုသောအမျိုးသားလုံခြုံရေးအရာရှိဂျိတ်ဆူလီဗန်က NBC သတင်းဌာနကိုပြောပါတယ်ခင်ဗျာ
ဂျနီဗာမြို့မှာသတင်း၅ပါးချက်ခွဲခြားကျင်းပမဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလက်ခံအဖွဲ့မှာပဲယူကရိန်းပေါ်ရုရှားကျူးကျော်စစ်ကအကြီးကလွှမ်းမိုးနေပါတယ်ရုရှားရဲ့ရန်လိုမှုကြောင့်လူအမြောက်အများတပ်ဖြတ်ခံရပြီးတော့ဒီကနေ့ခေတ်မှာအဆိုအဝါဆုံးလူအခွင့်အရေးချိုးဖောက်မှုတွေကြုံနေရတယ်လို့လည်းကုလသမဂ္ဂအကြီးအကဲကပြောဆိုပါတယ
် It has unleashed widespread death, destruction and displacement.
နေရအနားအပြားမှာတေဆုံမှုတွေ၊ချိခိုက်ပျက်စီးမှုတွေနဲ့နေရဆွန့်ခွာရမှုတွေပေါ်ပေါက်ခဲ့ရပါတယ်။အရက်သားတွေအရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်မှုတွေကြောင့်တေကြီးထိခိုက်မှုတွေအများအပြားရှိခဲ့ပြီးတော့ဆိုးဝါးတဲ့ဒုက္ခတွေကြုံရပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကသတင်းလာနေလို့အခွင့်အရေးကောင်စီညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားတာပါ။ပြည်ခရက်နစ်ကအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားတဲ့ရုရှားကတော့ပထမအဆုံးအကြိမ်အဖြစ်ဒီအစည်းအဝေးမှာကိုစားပြုပြန်လည်ပါဝင်လာဖို့ရှိနေပါတယ်။အသက်လွတ်လပ်ခွင့်လုံခြုံစိတ်ချစွာနေထိုင်နိုင်ခွင့်နဲ့အခြားအခွင့်အရေးလွတ်လပ်ခွင့်နဲ့အာမခံပြီးတော့ပြဋ္ဌာန်းထားတဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစရဟာပြည်ပေါင်းစုံကနေစောကားတက်ခတ်ခံရပါတယ်လို့လဲကုလသမဂ္ဂအကြီးအကဲကစိုးရင်စရာလူ့အခွင့်အရေးအခြေအနေကိုအလေးထားတင်ပြခဲ့ပါတယ်။ကမ္ဘာတဝန်းမှာလည်းလူ့အခွင့်အရေးဖြစ်ပေါ်တိုးတက်မှုတွေရပ်တန့်သွားသလိုတချို့ဖြစ်စဉ်တွေမှာဆိုရင်လူသားဖွံ့ဖြိုးတိုးတက်မှုကနှောက်ချောင်းပြန်နေပြီလို့လဲသူကသတိပေးပါတယ်။အလိုမင်းစီးရင်မွေ့တည်မှုနဲ့ငတ်မို့ခေါမမှုကဆဲစုနည်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်မြင့်တက်လာနေကြောင်းလည်းပြောပါတယ်။အကြမ်းဖက်မှုပဋိပက္ခနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်လူပေါင်းတန်းတရာကျော်နေရဆွန့်ခွာထွက်ပြေးနေရတယ်လို့လည်းပြောပါတယ်
။ထိုင်ဝမ်ရေလက်ကြားကိုတင်းလာနေကဖြတ်ကျော်ပြန်တန်းလာတဲ့အမေရိကန်ထောက်လှမ်းရေးလေယာဉ်ကိုအနီးကပ်စောင့်ကြည့်နေတယ်လို့တရုတ်ကပြောပါတယ်။ဒါဟာဒေသတွင်းမတီးမငြိမ်ဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်တာလို့ဆွဆွဲပြီးကန့်ကွက်လိုက်ပါတယ်။ အဲ့ဒီ PHA Poseidon အမျိုးအစားရင်ကုန်သမောဖြစ်ကင်းလက်စစ်လေရင်ရဲ့လမ်းကြောင်းကိုစောင့်ကြည့်ထားဖို့မိမိတို့တပ်ဖွဲ့ဝင်တွေကိုအမိန့်ပေးထားကြောင်းနဲ့အခြေအနေအားလုံးဟာမိမိတို့ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်လို့တရုတ်စစ်တပ်ရဲ့အရှေ့ပိုင်းဒေသစစ်ဌာနချုပ်ကလူမှုကွန်ရက်မှာဖော်ပြထားပါတယ်ထိုင်ဝမ်ကျွန်းကိုလက်အောက်ခံအဖြစ်သဘောထားတဲ့တရုတ်နိုင်ငံဟာလိုအပ်ရင်စစ်အင်အားသုံးထိန်းချုပ်မယ်အကြောင်းအစဉ်တစိုက်ပြောလို့ရှိပါတယ်။တရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကျွန်းအကြားမိုင်းတရာကျော်ကျယ်ဝန်းတဲ့ထိုင်ဝမ်ရေလက်ကြားကိုနိုင်ငံခြားစစ်လေယာဉ်တွေစစ်သင်္ဘောတွေဖြတ်သန်းသွားတာကိုတမင်ရန်စားတဲ့လုပ်ရအဖြစ်ရှုမြင်ထားပါတယ်။ကမ္ဘာပေါ်မှာကုန်သင်္ဘောတွေဖြတ်သန်းသွားလာမှုအများဆုံးတဲကတစ်ခုဖြစ်တဲ့အဲ့ဒီထိုင်ဝမ်ရေလက်ကြားကိုအမေရိကန်စစ်သင်္ဘောတွေပုံမှန်ဖြတ်တန်းသွားလာလေရှိပေမဲ့အမေရိကန်စစ်ပတ်ဆိုင်ရာလေရင်ပြန်တန်းတာမျိုးကတော့အင်မတန်ရှားပါးပါတယ်အမေရိကန်အမတ်ခွန်ရေတပ်ကတော့သူတို့ရဲ့ PAA အမျိုးအစားရေတပ်သုံးလေရင်ဟာထိုင်ဝမ်ရေလက်ကြားရှိနိုင်ငံတကာရေပိုင်းနိုင်ငံတကာလေပိုင်းနဲ့အတိုင်တနင်္လာနေ့ကပြန်တန်းခဲ့တယ်လို့ကြေညာချက်တစ်ဆောင်အချင်းချင်းပြီးထုတ်ပြန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုပြန်တန်းသွားတဲ့တရုတ်တရှိုးမိုးပြန်ပူပေါင်းပြစ်ချခဲ့တဲ့အတွက်နှစ်ဖက်တင်းမာမှုတွေမြင့်တက်နေချိန်နဲ့ရုရှားကိုစစ်လက်နက်တွေမထောက်ပံ့မှုတရုတ်ကိုအမေရိကန်ကသတိပေးထားတဲ့အချိန်မှာအခုလိုထိုင်ဝမ်ရေလက်ကြားအပေါ်ကအမေရိကန်စစ်လေယာဉ်ဖြတ်ကျော်ပြန်တန်းတဲ့ဖြစ်စဉ်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ကနေဗြိတိန်နှုတ်ထွက်ခဲ့တဲ့ Brexit အပြီးကုန်သွယ်ရေးအငြင်းပွားမှုကိုအဆုံးသတ်ဖို့အတွက်ဆွေးနွေးမှုမှာအောင်မြင်မှုရခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ် Rishi Sunak ကပြောလိုက်ပါတယ်ဝင်းဆာဖရင်မော့ကလိုနာမည်ပေးထားတဲ့သဘောတူညီချက်တဲ့ဟာ UK EU ဆက်ဆံရေးမှာကဏ္ဍတစ်ခုဖြစ်မယ်လို့သူကဆိုပါတယ်တဟာသမိုင်းဝင်မဲ့အောင်မြင်မှုလို့လဲဝင်းဆာမျိုးကဆွေးနွေးပွဲအပြီးမှာပရတင်ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ EU အကြီးအကဲ Ursula von der Leyen ကပြောပါရယ်ဒီသဘောတူညီချက်အသေးအရာမြောက်အိုင်ယာလန်ကတဆင့် UK နိုင်ငံတစ်ခုလုံးကိုကုန်စည်တွေလွှတ်လပ်စွာတင်သွင်းခွင့်ရမှာဖြစ်ပါရယ်ဒါဟာ UK EU ဆက်ဆံရေးထိခိုက်စေတဲ့နှစ်ဖက်အငင်းပွားမှုကိုအဆုံးသတ်စေမှာပါအရင်ကဒီကိစ္စကြောင့် Belfast အခြေဆိုင်ဒေသန္တရအစိုးရပြိုကွဲခဲ့ရတယ်လို့မြောက်အိုင်ယာလန်ရဲ့ဆဲစုနေများစွာသက်တမ်းရှိပြီဖြစ်တဲ့ငင်းကြိုင်းရေလုံခြုံရေးကိုလည်းရင်ရင်စေခဲ့ပါရယ်ဒီသဘောတူညီချက်အသေးဟာပရတင်ဝန်ကြီးချုပ်ဆွနတ်အတွေ့ကြီးမားတဲ့အောင်ပွဲဖြစ်ပေမဲ့လို့တစ်ဖက်မှာလည်းသူဟာသူ့ရဲ့ Conservative Party တွေနဲ့မြောက်အိုင်ယာလန်ကမဟာမိတ်တွေကိုဒီသဘောတူညီချက်ကိုထောက်ခံဖို့ဖြောင်းပြဖို့ကြံနေပါသေးတယ်။ဆွနတ်ခါဒီသဘောတူညီချက်ရဲ့အသေးစိတ်အချက်အလက်တွေကိုအောက်လွတ်တော်မှာလည်းရှင်းလင်းတင်ပြသွားရဖို့ရှိနေပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ92.32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဆွစ်ဇာလန်နိုင်ငံကအစားအစာထုတ်လုပ်တဲ့ကဘာကျော် Nestle ကုမ္ပဏီဟာမြန်မာနိုင်ငံအတွင်းမှာသူတို့ရဲ့ထုတ်လုပ်မှုတွေအားလုံးရပ်ဆိုင်းတော့မယ်လို့ပြောရေးဆိုခွင့်ရှိသူကတနင်္လာနေ့ကပြောပါတယ်လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်ရန်ကုန်မှာရှိတဲ့ Nestle အစားအစာထုတ်လုပ်တဲ့စက်ရုံနဲ့ကုမ္ပဏီရုံးချုပ်ကိုပိတ်တော့မှာဖြစ်ပြီးဘယ်အချိန်ဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး Nestle ကုမ္ပဏီဟာမြန်မာနိုင်ငံမှာအလွယ်တောက်သုံးနိုင်တဲ့ကော်ဖီထုတ် Maggie ခေါက်ဆွဲချောက်ထုတ်နဲ့မိုင်းလိုဘူးတွေကိုထုတ်လုပ်ရောင်းချနေပါတယ်အဲ့ဒီကုမ္ပဏီအနေနဲ့ဈေးကွက်အတွက်ဖြန့်ဖြူးတာကိုဖိလစ်ပိုင်မလေးရှားနဲ့ထိုင်းလိုနိုင်ငံတွေကနေအစားထိုးလုံဆောင်သွားမယ်လို့လည်းပြောပါတယ်။ဒီလိုဆုံးဖြတ်လိုက်တဲ့အတွက်ထိကိုက်နစ်နာသူတိုင်းကိုမိမိတို့အနေနဲ့တတ်နိုင်သမျှအထောက်အပံ့တွေပေးမှာပါလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံက Nestle စက်ရုံနဲ့ရုံးချုပ်တို့မှဝန်ထမ်းပေါင်း138ဦးရှိတယ်လို့ပြောပါတယ်။မနစ်ကဆိုရင်ကဘာတဝန်းလုံးမှာ Nestle ရဲ့ရောင်းအားဟာဒေါ်လာတန်ပေါင်း65ဘီလီယံအထိရောင်းအားရှိပါတယ်ခင်ဗျာ။
အီရန်ဟာတီဟီရန်မြို့တော်မှာရှိတဲ့အာဖဂန်နစ္စတန်တပ်ရင်းကိုတာလီဘန်ကိုလွှဲပြောင်းပေးလိုက်ပါတယ်။ကဘူးမှာအာနာယာယူထားတဲ့18လကြာရှိပြီဖြစ်တဲ့တာလီဘန်အစိုးရကိုတရားဝင်အတိအမှမပြုတ်ဝင်မဲ့တာလီဘန်ကခန့်အပ်ဆီလို့တဲ့တန်တမန်ကိုလက်ခံတဲ့နိုင်ငံတွေထဲမှာအခုအီရန်နိုင်ငံပါလာတာပါ။အသစ်ခန့်အပ်လိုက်တဲ့တန်တမန်တွေဦးဆောင်တဲ့အဖွဲ့ဝင်5ဦးနီးပါးအတွေ့အကြုံရှိတန်တမန်အဖွဲ့တစ်ဖွဲ့ကိုအီရန်နိုင်ငံမြို့တော်ကိုဆီလို့ခဲ့ကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ဂျာဟာအာဖဂန်နစ္စတန်နဲ့အီရန်ကြားနိုင်ငံဆက်ဆံရေးမှာအရေးကြီးပြီးတော့ပူးပေါင်းဆောင်ရွက်တဲ့ခြေလှမ်းဖြစ်တယ်လို့ဆိုပါတယ်။ IS Islamic စစ်တွေးကြားအဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့ကိုရာဆန်စစ်သွေးကြွအဖွဲ့ရဲ့အကြံဖက်ချိန်ချမှုအနေနဲ့ကြီးထွားလာနေလို့အီရန်နယ်စပ်မှာအဲ့ဒီအကြံဖက်အဖွဲ့ကိုထိန်းထားနိုင်ဖို့အတွက်အခုလိုတီဟရန်အနေနဲ့အာဖဂန်တာလီဘန်အစိုးရနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်လာတာလို့လေ့လာသူတွေကထောက်ပြပါတယ် အာဖဂန်တပ်မဆိုင်ရာမစ်ရှင်အဖွဲ့ကိုလောလောဆယ်လက်ခံထားတဲ့နိုင်ငံတွေထဲမှာအခုအီရန်အပြင်အာဖဂန်ရဲ့အိမ်နီချင်းနဲ့ဒေသရင်းနိုင်ငံတွေဖြစ်ကြတဲ့ပါကစ္စတန်၊တရုတ်၊ဥဇ်ဘက်ကစ္စတန်၊တာခ်မင်နစ္စတန်၊ရုရှား၊တူရကီ၊ကာတာ၊မလေးရှား၊ကာဂျီကစ္စတန်နဲ့ကာဇက်စတန်တို့ပါဝင်တယ်လို့ VOA ရဲ့မေးမြန်းချက်ကိုအာဖဂန်နိုင်ငံခြားရေးဌာနကပြန်လည်ဖြေကြားခဲ့ပါတယ်။
ရွှေပြောင်းလာသူတွေလိုက်ပါလာတဲ့တစ်သားလေတစ်စင်းဟာတနင်္ဂနွေနေ့ကအီတလီနိုင်ငံလိုင်းလေပြင်းထန်တဲ့ကမ်းလွန်မှာပျက်စီးနစ်မြုပ်ခဲ့ရာကသေဆုံးသူအနည်းဆုံး62ဦးရှိကြောင်းအာဏာပိုင်တွေကအတည်ပြုပါတယ်။သေဆုံးသူတွေထဲမှာအနည်းဆုံးကလေးငယ်12ဦးပါဝင်ပါတယ်။တချို့ရေနစ်သေဆုံးသူတွေရဲ့ရုပ်အလောင်းတွေဟာကာလီဘရီယာဒေသကအပန်းဖြေကမ်းခြေကိုမျောပါလာပါတယ်။ဆက်လေကျိုးပြက်ပြီးနောက်ကမ်းခြေကိုကူးကတ်လာသူတွေအနေနဲ့ကူးကတ်လာကြသူတွေနဲ့အရေးပေါ်ကူညီရေးသမားတွေရဲ့ကဲဆဲသူတွေအပါအဝင်အနည်းဆုံးလူ80အသက်ရှင်လွတ်မြောက်လာကြတယ်လို့သက်ဆိုင်ရာအီတလီအရာရှိတွေကပြောပါဗျ။အဲ့ဒီလိုအသက်ရှင်လွတ်မြောက်သူတွေတဲကအမျိုးသားတဦးကိုလူကုန်ကူးမှုနဲ့မတင်ကားမှုနဲ့အီတလီအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။တူရကီနိုင်ငံကနေပြီးခဲ့တဲ့ရက်အနည်းငယ်လောက်ကနေစတင်ထွက်လာတဲ့လှေပေါ်မှာခံမှန်းချေလူ150ကနေ200အထိလိုက်ပါလာခဲ့ကြတယ်လို့အသက်မသေးပဲကြံရှိသူတွေကပြောပါတယ်။ပျောက်ဆုံးနေသူတွေရှိတာကြောင့်သေဆုံးသူ100လောက်ဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။လှေပေါ်မှာလိုက်ပါလာကြသူအများစုဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကဖြစ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးပါကစ္စတန်နဲ့အာဖဂန်နိုင်ငံတွေကအာဏာပိုင်တွေကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။မြေထဲပင်လယ်ကိုဆက်လီသင်္ဘောတွေနဲ့ဖြတ်ပြီးအီတလီကိုရောက်ရှိလာကြတဲ့ရွှေပြောင်းနေထိုင်သူအရေအတွက်ဟာမနှစ်2022ခုနှစ်က35,000ကျော်ရှိပြီးအများစုဟာတောင်အာရှအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကဖြစ်ကြပါတယ်ခင်ဗျာ။
တူရကီနိုင်ငံတောင်ပိုင်းမှာပြင်းအား 5.6 အဆင့်ရှိတဲ့ငလင်တစ်ခုတနင်္လာနေ့ကလှုပ်တဲ့အတွက်လူတဦးတေဆုံးပြီးတော့အနည်းဆုံးလူပေါင်း130လောက်ဒဏ်ရာရပြီးတော့အရင်ငလင်နှံကြောင့်ပျက်စီးနေတဲ့အဆောက်အဦများစွာလည်းပြိုကျခဲ့ပါတယ်။တဟာတူရကီနဲ့ဆီးရီးယားနှစ်နိုင်ငံမှာလူပေါင်း 5,000 ကျော်တေဆုံးခဲ့ရတဲ့ပြင်းအား 5.8 အဆင့်ရှိငရင်ကြီးအပြီး၃ဘတ်ကြာမှထပ်မံလှုပ်ခတ်ခဲ့တာပါ။မာလာဒီယာပြည်နယ်ရီစီယတ်မြို့ကိုဗဟိုပြုတဲ့အခုငလင်အပြင်မှာအပြက်အစီးတွေကြကလူတွေကိုကယ်တင်နိုင်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေကိုချက်ချင်းစီလို့ထားတယ်လို့အာနာပိုင်တွေကပြောပါတယ်။ဆီရီယတ်မြို့မှာအရင်ကငလင်ကြီးတုန်းကပျက်စီးသွားတဲ့လေထပ်တိုက်အဆောက်အဦတွေကသူတို့ပိုင်ပစ္စည်းတွေတည်ထုံရင်းပိတ်မိနေတဲ့တာအဖအနှစ်ယောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။တူရကီနိုင်ငံရဲ့တဘာဝဘေးအန္တရာယ်ရှိပေါ်စီမံခန့်ခွဲရေးဌာန AFAD ရဲ့အကြီးအကဲဖြစ်တဲ့ UNUT ဆယ်စာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာအဆောက်အဦ၅ခုမှာရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုခင်မောင်စိုးမင်းနဲ့ကျမအနောင်လောက်တင်ပြခဲ့တာပါရှင် VOA ရဲ့ဒီကနေ့မနက်ပိုင်းအစီအစဉ်တွေကို LINE တုံးမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံတနင်္လာရီတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့ကော်တူလေတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားနေတာကြောင့်ရင်းနှောင်းမြို့ဖက်ကိုမြန်မာဒုက္ခသည်တွေနေရာနီးပါးလောက်ထွက်ပြေးလာခဲ့ပါတယ်။ဒီအတွက်ထိုင်းပို့ချုပ်ကလည်းနေဆက်ကိုလာရောက်စစ်ဆေးခဲ့ပြီးတော့24နာရီနေဆက်လုံခြုံရေးကိုစောင့်ကြည့်ဖို့တတိပေးသွားပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတနင်္လာရီတိုင်းထဲမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ထိုင်းနိုင်ငံရင်းနှောင်းပြည်နယ်တွေကိုမြန်မာစစ်ဘေးရှောင်တွေဖက်ပြေးလာနေကြပြီးထိုင်းဘက်ကလည်းဒုက္ခသည်200နီးပါးကိုကူညီထားရပါတယ်။ထိုင်းဗိုလ်ချုပ်ဝရဒက်ကိုတိုင်းတိုက်ပွဲဖြစ်နေတဲ့နေရာနဲ့အနီးဆုံးနယ်စပ်ကိုဖေဖော်ဝါရီလ28ရက်နေ့မှာတွားရောက်စစ်ဆေးခဲ့ပြီးလုံခြုံရေးကိုစောင့်ကြည့်ပြီးအသင့်ပြင်လာဖို့ထိုင်းစစ်တပ်ကိုမှာကြားထားပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးထားရကြောင်းထိုင်းဗိုလ်ချုပ်ကအခုလိုပြောသွားပါတယ
်။ဘာသာချုပ်ချင်မှာနဲ့ဒီလို
တိုက်ပွဲတွေကြောင့်ဒေသခံမြန်မာနိုင်ငံသားတွေဟာထိုင်းနယ်မြေထဲကိုစစ်ဘေးရှောင်ပြီးထွက်ပြေးလာနေကြပါတယ်။ကျွန်တော်တို့အနေနဲ့ပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေနဲ့ညှိနှိုင်းပြီးစစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာနေရာမှာခိုလုံခွင့်ပေးထားပါတယ်ဆိုပြီးပြောသွားပါတယ်။ထိုင်းတောင်ပိုင်းကရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကဥပဒေကလည်းအခုလိုပြောသွားပါတယ်
။ဒီတူတူမြတ်မြတ်နေမျိုးရနောက်ဘက်ကိုရောက်နေကြတယ်ဟိုတွေ့ရှိရတယ်ဟုတ်ပြပါအခုကတော့အဓိကဖြစ်တာကတော့ကျွန်တော်တို့စစ်ကောင်စီနဲ့အဓိကဒီဒေသခံ PDF တွေနဲ့ဖြစ်ကြတာပေါ့နော်အဲ့လိုအနေထားတယ်ပေါ့အဲ့ဒါကြောင့်နေပြီးတော့ဒီတိုက်ပွဲတွေပြင်းထန်ပြီးတော့ကျွန်တော်တို့ဒေသခံပြည်သူတွေကနေပြီးတော့ကျွန်တော်တို့ရနောက်ဖက်ကနေပြီးတော့ဥပြောင်းလာရတဲ့အနေထားတွေပါတူတော်များတယ်ဟုတ်ကဲ့ကလေးလူကြီးတူတော်များတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒဝေဖက်ပေါ့နော်တဏ္ဍာရီတိုက်လေရှောင်းလုံးပေါ့ဟိုတချို့နေရာတွေဆိုလို့ရှိရင်တူတူကိုတိုက်ပွဲတွေဖြစ်ကြလို့သိရတယ်ကျွန်တော်တို့ဒီဒဝေဖက်မှာပေါ့နော
်ထိုင်းဘက်ကတော့လူသားချင်းစာနာမှုတွေနဲ့ ုက္ခတွေဒီကိုလက်ခံပေးထားတာတွေရှိတယ်လို့လည်းပြောပါတယ်
။အခုကျတော့လက်ခံပေးနေရတဲ့အနေအထားပါ။အော်လူသားချင်းဆန္ဒထောက်ထားတဲ့အနေအထားနဲ့ပေါ့နော်။သူတို့ကလည်းအခုဆိုလို့ရှိရင်လက်ခံပေးတာကိုကျွန်တော်တို့တွေးရှိရတယ်ဟုတ်ကဲ့ပါ။အဲကျွန်တော်တို့တွေးရှိရတာကတော့လူကနေပြီးတော့အခုဆိုလို့ရှိရင်လေအကောင့်ရလာလို့ရှိတယ်မှာဟုတ်ကဲ့။အဲအနာကလက်ခံပြီးတော့သူတို့ဒီလုံချုံမှုအတွက်သူတို့တင်းစေးထားတာပေါ့နော်။အစာရည်စာလေးသူတို့ကျွေးပြီးတော့သူတို့လုံလုံချုံချုံထားရှိနေတယ်လို့သိရတယ်ဟုတ
်အခုလိုမျိုးစစ်ပေးကြောင့်ရနောင်းပြည်နယ်တဲ့ကိုမြန်မာစစ်ရှောင်တွေရောက်ရှိလာတာကတော့ပထမဆုံးအချိန်လို့ပြောလို့ရပါတယ်များသောအားဖြင့်မဲဆောက်ဘက်ကသာစစ်ပေးရှောင်တွေရောက်ရှိလာကြတာများပြီမဲ့ရနောင်းဘက်ကရောက်ရှိလာတာကတော့ဒါဟာပထမဆုံးအချိန်လို့ပြောလို့ရပါတယ်ပြီးခဲ့တဲ့ရက်ကလည်းဖျားသုံးစုတိုက်ပွဲကြောင့်ထိုင်းဘက်ကစစ်ပေးရှောင်တွေခိုလုံထွက်ပြေးလာကြတာတွေလည်းရှိနေပါတယ်ရှင်
မအေးအေးမှသတင်းပေးပို့တော်တာပါရှင်အခုတော့တွေ့ဆုံမင်းမြန်ခန်းတစ်ခုတင်ဆက်ပေးပါမယ်မြန်မာစစ်ကောင်စီရဲ့အဖမ်းခံရပြည်ထောင်အချင်းထောင်ကနေပြန်လွလာပြီးပြန်လဲအဖမ်းဆီးခံရသူတွေရှိနေသလိုအနေရမကြအောင်နှီးမျိုးစုံနဲ့ရုန်းကန်နေကြရတဲ့စစ်အာဏာရှင်ဆန့်ကျင်သူတွေနဲ့နိုင်ငံရဲ့အချင်းသားတွေမှာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုစိုးရိမ်ရတဲ့အခြေအနေတွေရှိနေပါတယ်ဘကတာမြအဖွဲ့ချုပ်ကျောင်းသားကောင်းဆောင်ဟောင်းကိုမင်းသွေးသိရဲ့အထွေအကြုံကိုမဆုမုံကမင်းမြန်တင်ပြထားပါတယ်
ထောင်ကလွတ်လာတဲ့အချိန်မှာကိုမင်းသွေးသိစိတ်ထဲမှာပေါ့နော်ဘလို့များခံစားမိတာရှိလဲနောက်တစ်ခုကထောင်ကလွတ်မြောက်လာတဲ့အခါမှာထောင်ကြီးတွေကနေထောင်သေးလေးတွေကနေအပြင်မှာရှိတဲ့ထောင်ကြီးတွေကိုထက်ရောက်သွားတယ်လို့ပဲဆိုပြီးပြန်လွတ်လာတဲ့လူတော်တော်များများပြောတယ်ဆိုတော့ထောင်ကလွတ်လာတဲ့အခါမှာကိုမင်းသွေးသိရဲ့ဒီအတွေ့အကြုံခံစားချက်လေးနည်းနည်းပြောပြပေးပါဦ
းဆိုတော့ထောင်ကမလွတ်ခင်တည်းကတချို့တွေကိုလွတ်ပြီးတော့ပြန်ဖမ်းလာဟိုဥမာဤတိုးပေါ့နော်တရက်ပဲနေပြီးပြန်ရောက်လာမှားဖမ်းနေတယ်နောက်ဒီနောက်တချို့မျိုးသမီးဟိုအကျဉ်းသူတွေပြန်လွတ်လာပြန်လွတ်ပြီးမှပြန်ဖမ်းလာတာအဲ့ဒီတိုင်းကြီးကြားလေကျွန်တော်လွတ်လို့ရှိရင်တော့ကျွန်တော်ပုံမိနေမယ်ကျွန်တော်တွေးတာကတော့ထောင်းလွတ်တာနဲ့ဟိုပုံချုပ်ပဲချုပ်နေပဲနေတော့မယ်ဆိုပြီးတော့ဆုံးဖြတ်ပြီးထွက်လာအစောထူကြတာတူကကျွန်တော်လွတ်တဲ့နေ့ကထောင်းတော့မှာစာဖတ်နှစ်ယောက်လာကြည့်ရဲ SD ကလည်းနှစ်ယောက်ရောက်လာပြီတက်ပုံရိုက်တယ်သူတို့နဲ့တူတွဲပြီးရိုက်တယ်ပြီးတော့ကျွန်တော်ရဲ့လက်ရှိရုပ်ပုံစံဟိုတက်ဖို့ရိုက်အထက်ကိုတင်ရပါဘော။ဘာဖြစ်လို့ရိုက်တာလဲဆိုသူတို့အဲ့လိုပြော။အဲ့မှာတယောက်ကစေတနာနဲ့ပြောတယ်ဒီလိုနဲ့ချင်းချောက်တဲ့စကားပါရပေါ့။ဆိုကွန်မင်းတွေကကမနေမှာလေ။ဆိုမသိသေးဘူးပေါ့။ကျွန်တော်ဘာမှလည်းစီစဉ်တာမဟုတ်ဘူး။အခုမှထွက်လာဘာမှလည်းမသိဘူး။ဆိုတော့အခုကင်နေဖုန်းနဲ့ပဲကျွန်တော်ပြီးပါတဲ့။ပြီးတော့ဟိုဘယ်မှာပဲနေနေမြို့နယ်စားပါရုံအကြောင်းကြားထားပါတဲ့။ပြီးတော့နောက်တစ်ခုကသူကပါဆက်မှာလဲဆိုတော့အရင်ပေါင်းနေကြသူတွေနဲ့မပေါင်းနေတော့နိုင်ငံရေးဆက်မလုပ်နေတော့ဒီတစ်ခါခင်ဗျားနိုင်ငံရေးဆက်လုပ်လို့ဖန်ခံနေဆိုရင်တခြားသူတွေထက်ပိုဆိုးမယ်ခင်ဗျာဟိုမလွယ်ဘူးစကြောကြီးကအတတ်နဲ့ခန္ဓာတွဲပြီးထွက်လာဖို့မလွယ်ဘူးလို့သူကပြောတယ်ဒါကျွန်တော်စေနာနဲ့တူပြရပါတော့ဒါစေနာနဲ့လည်းဖြစ်ချင်းဖြစ်လိမ့်မယ်ဟိုဒါသူ့ကိုတော့ကျွန်တော်တန်ရအနေနဲ့ပြောပါဦးဒါစေနာနဲ့တူပြသူလို့လည်းချိန်ထောက်တာဒါမြစ်တာမျိုးအထက်ကပြောတဲ့စကားကိုပဲစကားလောက်အတုံးကျွန်တော်ပြန်ပြောတာမျိုးလည်းဖြစ်လာတယ်ဒါမှမဟုတ်ကျွန်တော်သိလိုက်တာတော့လူမျက်စိအောင်မှထားမယ်မတင်ငါရင်ပြန်ဖမ်းမယ်ဆိုတာမျိုးဆိုကျွန်တော်အဲ့ထောင်ဝလွတ်တဲ့နေကြီးကဘလူးမျက်စိအောင်မှမနေပဲနဲ့ဖုန်းချုပ်ွယ်ယူနေခဲ့တယ်ရန်ကုန်မှာအကျွန်တော်အချိန်2လအ3လကျော်ကျွန်တော်ရန်ကုန်မှာနေခဲ့ဒါပေမဲ့ဒီမျက်စိရှိမှမြင်နေတွေ့နေကြားနေရတဲ့နေ့ကြီးကလုံးဝနေလို့မရတော့အချိန်ကြီးမှမှကျွန်တော်ထွက်လာခဲ့တာဟုတ်
အပြင်ရောက်သွားတဲ့သူတွေအတွက်အထူးသဖြင့်ပေါ့သူတို့မှာဥမာကျမ်းမာရေးချူရင်းခဲ့ကြတာတွေရှိတယ်တချို့ဆိုရင်ကိုလက်အင်ကခုနကကိုမင်းသွေးသွေးပြောသလိုဒီထိခိုက်ခဲ့တာတွေရှိတယ်သူတို့လိမ်ပိုင်းဆိုင်ရာဒီသူတို့ကိုနှုတ်အားဖြင့်တော့၎င်းဒီဟိုရုပ်ပိုင်းဆိုင်ရာဖြင့်တော့၎င်းထိပါဆော့ကားခံခဲ့ရတဲ့အမျိုးသမီးတွေလည်းရှိနိုင်တယ်နောက်ပြီးတော့ကလေးငယ်တွေရှိနိုင်တယ်တက်ကြီးရွယ်ဝတွေအများကြီးရှိနိုင်တယ်အဲ့တော့အဲ့လိုလူတွေရဲ့ဒီထိခိုက်မှုသူတို့ရဲ့လူစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာရောအခြေအနေကဘလောက်တိုင်းတာထိမှဆိုးဆိုးဝါးဝါးတွေဖြစ်နိုင်မယ်လို့ကိုမင်းသွေးသွေးခံမှန်းမိလဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများပြောပြနိုင်မလဲရှင်
ကျွန်တော်ခုနပြောခဲ့တဲ့အထက်မှာဆိုရင်ဒါကိုယ့်ကိုယ်ကိုစူဆိုင်းလုပ်တဲ့အထိစိတ်ပိုင်းဆိုင်ရာထိခိုက်သွားတာအဲကိုလုတာကမှားနေတာလည်းမဟုတ်ဘူးလူဖွဲ့စီကိုဒုက္ခပေးတဲ့အလုပ်မဟုတ်ဘူးဒါပေမဲ့ပြန်ရလိုက်တာကသူ့စိတ်မှာတသက်လုံးအနာတရားဖြစ်သွားနိုင်တဲ့အခြေအနေမျိုးနဲ့ပြန်ရခဲ့အဲကျွန်တော်ဆိုရင်ဒီစစ်တော်ကြီးမှာလည်းဒီလိုပဲနှုတ်နဲ့စော်ကားတာတွေအများကြီးပဲရှိရဲအဲကိုယ့်ကိုယ်ဒေါသထိမိတာကြုံရမှာပဲလေဆိုတဲ့နိုင်ငံရေးလောကရံပဲဆိုတော့ကိုယ့်ဘက်ကိုပြန်ထိန်းလို့တာဒီဟာတွေကစိတ်ထဲမှာ trauma မဖြစ်တာဒါပေမဲ့ကိုနည်းနည်းလေးရနေရလို့လည်းခုပြန်ဆုံးရှုံးပြီးတော့ခုလိုမျိုးဒီစစ်ကြောရေးအေးဘာပဲမလုံးကျုံပြီးတော့ကိုအချိန်မျိုးဒုက္ခပေးနိုင်တဲ့အချိန်မျိုးနေမျိုးတော့ကျင်းကျက်ကျက်နေခဲ့ရတဲ့ထောင်ထဲကဒီအတိုက်ပိတ်ခံရတဲ့အတျောက်တဲ့တစ်နှစ်လုံးအဲ့လိုမျိုးအတျောက်တဲ့တိုက်ခဲတိုက်ခဲထဲမှာထားပြီးပိတ်ထားတာမျို အခြေအနေမျိုးကျွန်တော်ပြန်မလို့ကျွန်တော်ပြန်မလို့ကျွန်တော်အပြင်မှာလွတ်တက်တယ်ဆိုရင်တော့မှအပြင်မသွားရင်မလာရဖြစ်လာတယ်အိတ်နေတဲ့အချိန်မှာတော့မှဟိုအိတ်မတ်မတ်တယ်အဲ့အိတ်မတ်ကကိုယ်ထော်လိုင်းကြီးတွေရဲတွေစတားတွေရောက်လာတယ်အိတ်ကိုလာခေါ်တယ်ဖမ်းတယ်ပြန်ပြီးတော့ဖမ်းခံရပြီဆိုတာမျိုးခဏခဏမှတ်ပြီးလန့်လန့်နိုးလာဒါစိတ်ပိုင်းဆိုင်မသိစိတ်ထဲမှာတော်တော်ကိုယ်စိုးရင်ကြောက်လန့်နေတဲ့အခြေအနေမျိုးကြုံလာဆိုစုဆိုင်ကိုကိုတတ်တည်ခြင်းစိတ်နောက်ဆုံးဟိုဆက်ပြီးအသက်ရှင်ခြင်းစိတ်မရှိတော့တဲ့အထီကိုတခါလေအဲ့လိုတွေးပြီးရယ်စဉ်းစားပြီးဒီနိုင်ငံကြီးမှာဘာလုပ်တော့မှလဲဒါမျိုးအခြေအနေကြီးကဘယ်လိုဖြတ်သန်းမှလဲဆိုတော့မျိုးတွေတွေးပြီးပေါ့
ဟုတ်ကဲ့ကွန်မြူနတီရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့အဲ့လိုဒီကိုယ့်ရဲ့ဒီမိုကရေစီလှုပ်ရှားတဲ့အထူးသဖြင့်ဒီ new dollar ရေးမှာလူငယ်တွေပေါ့နော်ဒီအသက်မပြည့်သေးတဲ့တချို့ကလေးငယ်လေးပါပါတဲ့ခါကြတော့အဲ့လိုလူငယ်တွေအတွက်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပိုင်းမှာဘယ်လိုမျိုးသူတို့လောလောဆယ်အနေထားအထိမှာယက်တီနေနိုင်အောင်ဘယ်လိုမျိုးအကြံဉာဏ်ပေးချင်တာမျိုးရှိလဲရှင
်ကျွန်တော်ကတော့အားလုံးကိုဟိုဆက်ပြီးတော့တက်နိုင်တဲ့လောက်တော့တောင်းခံထားပေးစီခြင်းနဲ့ဟိုစိုးဝါအမောင်မိုင်ဆုံးအခြေအနေပြင်တော့အယုံအလင်းလာမှာပဲအော်ကျွန်တော်တို့ကခုတမိုင်းမှာအမောင်မိုင်ဆုံးအခြေအနေဖြတ်နေရတာဖြစ်တယ်အဲတစ်ချိန်တော့ကျွန်တော်တို့အလင်းရောက်လာမှာအဲ့တော့ကြာရင်ကျွန်တော်ခံစားခဲ့ရတာဒီကျွန်တော်တို့ရဲ့ရင်ထဲကစိတ်ထိုင်ရတဲ့အကုန်လုံးကိုဖြေပြောင်းနိုင်ဖို့အတွက်အနီလန်ဒီနောက်ပြဖြေပြောင်းနိုင်တဲ့ပတ်ဝန်းကျင်ကောင်ဖြေပြောင်းနိုင်တဲ့အခြေအနေမျိုးကျွန်တော်တို့တွေ့ရမှာပါလက်တလုံးမှာတော့တယောက်နဲ့တယောက်မကူနိုင်မကင်နိုင်ဖြစ်နေတဲ့အခြေအနေပြီးတော့ကိုယ်ခံစားနေရတာကိုယ်စိုးရင်ကြောင်ပုံမှန်လေးလေးဟိုဖွင့်ဟလို့မရတဲ့အခြေအနေမျိုးမှာတော့ကျွန်တော်တို့အတက်နိုင်ဆုံးတောင့်ခံထားဖို့လိုပါတယ်အားတင်းထားကြဖို့ပဲလိုပါတယ်ဟုတ်
ဟုတ်ကဲ့ရှင်ကိုမင်းတက်တဲ့အခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဆက်သွယ်မြန်မြန်ခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
โอเคจิตุตมาเลย
ครับพักตะเมียอภเฉุจองตากองซองกุมินทวีเตยะอตุจุงโกมาสุมงาเมียนติ้นปะตวาบาရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းထွင်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာစစ်တပ်ဟာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကနေအာဏာသိမ်းယူပြီးဆယ်စုနှစ်များစွာကြာအောင်ချိုးဖောက်ခဲ့ရတဲ့ဒီမိုကရေစီတိုးတက်မှုကိုအကြမ်းဖက်အနှောက်ယှက်ပြုခဲ့တာနှစ်နှစ်ပြည့်ခဲ့ပါပြီ။အာဏာသိမ်းပြီးတဲ့အချိန်ကစပြီးဆက်အာဏာပိုင်တွေဟာတိုင်းပြည်ကိုနိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတွင်းတွေကိုကြာဆင်းစေပြီးမြန်မာလူထုပေါ်ရက်စက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေကိုဆက်လက်လှုပ်ဆောင်နေလို့လူ3000ကျော်အသက်သေဆုံးခဲ့ရပြီးလူတောင်းထောင်နီးပါဖမ်းဆီးထိမ့်သိမ်းခံခဲ့ရတာပြည်သူတတန်းကျော်ကလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့မှာဆက်အာဏာပိုင်တွေကနိုင်ငံတွင်းအရေးပေါ်အခြေအနေကြီးညာထားချက်ကိုအနည်းဆုံး6လတတန်းတိုးမယ်လို့ကြေညာခဲ့ပါတယ်ဒါဟာအာဏာချုပ်ကိုင်ထားမှုကိုလက်မလွတ်ဘဲထားလိုတာဖြစ်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခြင်းကိုလည်းနှောက်နှေးစေတာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကစစ်ကောင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချခဲ့ပြီးဒီလောက်ရကြောင်းစစ်တပ်ရဲ့တရားမဝင်အုပ်ချုပ်နေမှုနဲ့တိုင်းပြည်ပေါ်ထိခိုက်နစ်နာမှုကပိုးပြီးကြာမြင့်စေမယ်လို့သူကပြောပါတယ်စစ်အာဏာပိုင်တွေပြင်ဆင်နေတဲ့ရွေးကောက်ပွဲဆိုတာကလည်းတိုင်းပြည်ရဲ့လူထုကိုကိုးစားပြုမှာမဟုတ်ဘူးလို့သူကရှုတ်ချပြောဆိုပါတယ်စစ်ကောင်းဆောင်တွေကနိုင်ငံရေးပြိုင်ဘက်အာလုံးနီးပါးကိုထောင်သွင်းအကျဉ်းချထားတာဒါမှမဟုတ်ချင်းချောက်ဖိနှိပ်တာတွေလုပ်နေလို့သူတို့ကျင်းပမယ်ဆိုထားတဲ့ဘဲရွေးကောက်ပွဲရမှတရားမျှတမှာမဟုတ်လို့လွတ်လပ်မှာလည်းမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲတစ်ခုမှာနိုင်ငံရေးဌာနရဲ့အတိုင်ပင်ခံ Derek Shole ကလည်းမှတ်ချက်ပြုထားတယ်။သူကနိုင်ငံတကာမျက်နှာစာမှာစစ်အစိုးရပေါ်တရားဝင်မှုမပေးဖို့ဆုံးဖြတ်ထားတဲ့ American ပြည်ထောင်စုရဲ့ခိုင်မာတဲ့တန်လိပ်ထံကိုအလေးပေးပြောကြားခဲ့ပြီးမဟာမိတ်တွေနဲ့ညှိနှိုင်းကနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအရေးယူဖို့ကိုလည်းဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။မြန်မာရှိတယ်နဲ့သဘောတောင်းွေလုပ်ငန်းကထိပ်ပိုင်းအရာရှိကြီးတွေနက်နက်ရောင်းဝယ်သူတွေစစ်ကောင်းဆောင်ပိုင်းနဲ့သူတို့ရဲ့အပေါင်းပါစီးပွားရေးလုပ်ငန်းရှင်ခရိုနီတွေအပါအဝင်မြန်မာနိုင်ငံသား6ဦးနဲ့အဖွဲ့အစည်း3ခုကိုလည်းဇန်နဝါရီ31ရက်နေ့ကအမေရိကန်အစိုးရကပိတ်ဆို့အရေးယူကြောင်းထပ်မံထုတ်ပြန်ခဲ့ပါတယ်။မတမာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့စစ်အစိုးရရဲ့ချိုးကန်ချဲလကန်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းဒဏ်ခတ်အရေးယူခဲ့ပါတယ်။နိုင်ငံတိုင်းဝန်ကြီးအန်ထိုနီဘလန်ကင်ကထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာလည်းစစ်အာဏာပိုင်အနေနဲ့အကြမ်းဖက်လုပ်ရက်တွေဆက်လက်ကျူးလွန်ခွင့်မရစေဖို့နဲ့မြန်မာပြည်သူလူထုရဲ့ဒီမိုကရေစီဆန္ဒကိုမြင့်တင်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုဟာဒီကနေ့အချိန်ထိစစ်ဆိုးရွားနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်80နဲ့အဖွဲ့အစည်း32ခုပေါ်ပိတ်ဆို့အရေးယူထားတယ်လို့ဖော်ပြထားပါတယ်။စစ်ကောင်းဆောင်တွေပေါ်ဖိအားပေးအရေးယူတာတွေတိုးလှုပ်ဆောင်လာတာပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေအတွက်အရေးကြီးတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဆက်လက်ပံ့ပိုးပေးမှာဖြစ်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုအားတက်သရောထောက်ခံသွားမယ်လို့လည်းဝင်ကြီးကအတိအလင်းထုတ်ဖော်ပြောကြားထားပါတယ်။အတိုင်ပင်ခံရှိုးလေးကပြောရမှာလဲအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးနေတာကိုရှောင်လွှဲသွားမှာမဟုတ်ဘူးဆိုပါတယ်။မြန်မာပြည်သူတွေဟာဒီမိုကရေစီရေ တရားဥပဒေစိုးမိုးရေးတရားမျှတရေးနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့သူတို့ရဲ့ဆန္ဒတွေကိုတတိရှိရှိထုတ်ဖော်ပြောဆိုနေကြောင်းလဲအမေရိကန်နိုင်ငံရေးဌာနရဲ့အတိုင်ပင်ခံကအသိမှတ်ပြုပြောကြားထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားတွေဒါဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နီးပညာသစ်ဆိုင်ရာသတင်းဆောင်မတစ်ပုဒ်တင်ဆက်ပေးပါမယ်။ကျော်ရူလန်းညွန် GPS စနစ်ကိုကဘာတလွားကမြေပြင်ပေါ်ကနေရာအတိအကျကိုသိရဖို့တုံးနေကြတာပါ။ဒါပေမဲ့လည်းနေ့တူကတုံးဖို့တော့အခက်အခဲရှိတာကြောင့်အသုံးပြုရလွယ်ကူမဲ့ app တစ်ခုကို Britain Company ကတီထွင်လိုက်ပါပြီ။တုံးမဲ့သူတွေဟာသူတို့ရှိနေတဲ့ GPS အညွန်းနေရာကိုစကလုံးသုံးလုံးပြောလိုက်ရုံနဲ့တခြားသူသိအောင်လှုပ်ပေးနိုင်ပါပြီ။ VOA သတင်းထောက် Guinea to Lot ပေးပို့တဲ့သတင်းကိုတော့ Talking မျိုးသက်ပြောပြထားပါတယ်ရှင်
။ Los Angeles ကအောင်မြင်ပွဲ Memorial Coliseum အဆောက်အဦရဲ့လက်ထောက် Manager Kevin Daley အတွက်သူရောက်နေတဲ့နေရာကိုညှင်းတဲ့စကလုံးသုံးလုံးကကြာဘူးနဲ့ကလထိုင်းဆိုရက် sugars bumpy chairs ဖြစ်ပါတယ်ဒီစကလုံးသုံးလုံးဟာဒီအဆောက်အဦရဲ့နေရာကိုညှို့တာဖြစ်ပြီးဒါကိုလူအများသုံးကြဖို့ကစကြောညာနေပါပြီ2013မှာထွင်ခဲ့တဲ့ Britain Company ရဲ့ဒီ what 3 watch app ကစကလုံးသုံးလုံးနဲ့ GPS နေရာအညွှန်းကိုအတိအကျပြနိုင်တာဖြစ်ပြီးသုံးသူအချင်းချင်းလဲမျှဝေနိုင်အောင်တည်ထွင်ထားတာပါ Kevin Daley ကတော့ဒီဆောက်ဦးကိုလာလဲသူတွေအနေနဲ့ဒီ app ကိုသုံးပြီးတယောက်နဲ့တယောက်ရှာလို့ပြေသွားပြီလို့ပြောပါတယ်
။ If you're out on our concourse or the concession stand or you want to meet up outside the coliseum.
ကိုကရင်မြင်ထဲမှာဒါမှမဟုတ်ပွဲကြည့်စင်ထဲမှာရောက်နေပြီးအဆောက်ဦးအပြင်ဘက်မှာတွေ့ကျင်တယ်ဆိုရင်ဒီ app ကိုသုံးနိုင်ပါတယ်။ဒီစကလုံးသုံးလုံးကိုကူးယူပြန်ကူးပြီးတော့ပို့ကျင်ဖို့ဖုန်းနဲ့ပဲပြောပြပြီးငါဒီစကလုံးသုံးလုံးရှိတဲ့နေရာမှာရောက်နေတယ်လို့လှမ်းပြောလိုက်ရုံပါပဲ။တကယ်ကိုလွယ်ပါတယ
်။အမှတ်စကလုံး3လုံးစီဟာကမ္ဘာမြေပြင်ကို3 trillion meters အကွက်ပေါင်း58 trillion နဲ့ပိုင်းပေးထားပါတယ်။ဒီစနစ်မှာဘာသာစကားအမျိုးပေါင်း50ရဲ့စကလုံး3လုံးတွဲနဲ့ GPS နေရာကိုသတ်မှတ်ပေးထားတာပါ။
It's like a shortcut to a GPS coordinate.
ဒါဟာ GPS တင်ရန်အညွှန်းကိုပြတယ်လို့ What 3 Watch Company အရောင်းဌာနအကြီးအကဲ Gilles Rice Jones ကပြောပါတယ်။အခုဆိုကားထုတ်လုပ်သူတွေကသူတို့ရဲ့နောက်ဆုံးထုတ်ကားတွေမှာ What 3 Watch app ကိုပါထည့်ပေးနေပါပြီ။အများပြည်သူလုံခြုံရေးဆိုင်ရာဌာနတွေကလည်းအရေးပေါ်အခြေအနေတွေကြုံလာရင်ဒီ app ကိုသုံးကြဖို့အတွက်ညွှန်ကြားနေပါတယ်။ဒါဟာအခမဲ့သုံးနိုင်တဲ့ app ဖြစ်ပေမဲ့ကိုဂျိုးရှာပုဂ္ဂလိကကုမ္ပဏီတွေကဒါကိုလူလူဝန်ဆောင်မှုအတွက်အရေးပါတဲ့ app တစ်ခုဖြစ်နေသုံးလာမှာကိုစိုးရိမ်ကြသူတွေလည်းရှိပါတယ်။ဒီ app မှာအမှားမခံတဲ့ပြဿနာတော့ရှိနေတယ်လို့ Cyber လုံခြုံရေးအကြံပေး Andrew Carney ကပြောပါတယ
် The problem with what 3 words is making a mistake. It's not transparent.
What 3 words မှာအမှားမခံတဲ့ပြဿနာတခုရှိနေပါတယ်။တကယ်လို့အင်္ဂလိပ်စကားလုံးမှာ S ဆိုတဲ့စကလုံးလို့စသလုံးကိုအပူရိုက်လိုက်မြင်ဘာဖြစ်သွားနိုင်လဲဆိုတာကိုသေချာရှင်းမပြထားဘူး။တကယ်ဆိုစကလုံးတစ်လုံးမှားသွားတာနဲ့တွားတဲ့နေရာကနေပေ60ကျော်ကနေကဘာတစ်ဖက်ခြံလောက်အထိကိုရောက်သွားနိုင်တာပါ။
ဒီကုမ္ပဏီကတော့အမှားနည်းနိုင်တဲ့မြတ်နည်းအောင်စူးစမ်းနေတယ်လို့ပြောပါတယ်။ဒါအပြင်စီးပွားရေးသမားတွေကိုကြာတဲ့ငွေကောက်ခံမဲ့စနစ်တို့ကုမ္ပဏီမှတ်ပုံတင်တာတို့လုပ်ဖို့အပြင်သူတို့ရဲ့ဝန်ဆောင်မှုအတွက်လည်းအရင်းမြစ်တွေရဖို့လိုတယ်လို့ပြောပါတယ်။ဒီ What 3 Watch ကိုအားလုံးသုံးလာကြအောင်လုပ်ဖို့လိုနေသေးပေမဲ့တနေ့မှတော့နေရာတိုင်းမှာလူတိုင်းကသူတို့ဘယ်နေရာမှာရောက်နေလဲဆိုတာကိုပြောပြလာနိုင်တော့မှလည်းဖြစ်ပါတယ်။
တော့ခင်မျိုးသက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးလှုပ်မှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မှာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေထဲကနေအရင်ဆုံးတော့သတင်းထောက်မှတ်စုနဲ့စကြရအောင်ပါ။စစ်ကောင်စီကသူတို့စီစဉ်နေတဲ့ရွေးကောက်ပွဲကိုဒီနှစ်ထဲကျင်းပဖြစ်မယ်ဆိုတာတက်အာမပြောနိုင်သေးဘူးလို့တုံ့ပြန်ထားပါတယ်။စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲကိုလည်းလက်မခံဘူးဆိုပြီးတော့စစ်အာဏာရှင်တော်လှန်ရေးအင်အားစုတွေနဲ့နိုင်ငံတကာကပြောဆိုထားကြပါတယ်။ဒီတော့တွေရွေးကောက်ပွဲအလားအလာဘယ်လိုရှိပါသလဲ။ရန်ကုန်ကနေသတင်းထောက်မှတ်စုပေးပို့ထားပါတယ်။ကိုသားညိုကဆက်ပြောပြမှာပါ။
မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်2022ခုအတွင်းမှာလူပေါင်း390ထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂခရီးများရမုံငွေဖွဲ့ UNICEF အစီအစဉ်ကမှထုတ်ပြန်ထားပါရတယ်။ဒါဟာ2022ခုနှစ်နဲ့နှိုင်းယှဉ်လို့ရှိရင်40ရာခိုင်နှုန်းပိုတိုးလာခဲ့တာလို့ UNICEF ကပြောထားပါရတယ်။တိကဒံရသူတွေရဲ့၃ပုံ၂ပုံဟာလက်နက်ကင်ပြိပခါတွေပြင်းထန်နေတဲ့တိုင်းသားဒေသတွေမှာဖြစ်တယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။ကြားပြည်နယ်ဒေသခေါ်ကင်းနီပြည်မှာဒီမိုင်းနင်းမိလို့ရသားတိကဒံတိုက်ဆုံမှုတွေမကြာခဏဖြစ်နေလို့အသွာလာတွေသတိထားကြဖို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလုံးကလည်းဒမော့ဆုမြို့နယ်ဇရက်ဖြူရွာနာမှာအရသားခီးတဲ့တွေတင်ဆောင်လာတဲ့ကားစင်းမိုင်းနင်းမိလို့ရင်ပေါက်ကွဲပျက်စီးပြီးတော့ကားပေါ်ပါလာသူတွေတဲတိုက်ဆုံတဲ့ဒဏ်ရာပြင်းထန်သူတွေရှိခဲ့ပါတယ်။ဒီမိုင်းတွေကိုဘယ်အဖွဲ့ကထောင်နေဆိုတာအတိအကျမသိရပါပေမဲ့စစ်ကောင်စီတပ်တွေကကြားနယ်တစ်ခွမှာစစ်ကြောင်းထိုးပြီးတော့သွာလာလှုပ်ရှားနေပြီးတော့သူ့စစ်ကြောင်းထိုးတက်ဆွဲခဲ့တဲ့နေရာတိုင်းမှာမိုင်းတွေထောင်ထားခဲ့တာလို့ဒေသခံတွေနဲ့ KNY အမျိုးသားများကာကွယ်တပ် KNDF ကပြောပါတယ်။မြေမြုံမိုင်းတွေအသေးချာမရှင်းနိုင်သေးတာကြောင့်တိုက်ပွဲစုံ area ဘက်ကိုသွာလာသိမ်းထားကြဖို့ KNDF တာဝန်ခံတူကပြောပါတယ
်။ဒီမိုင်းတွေကအများကြီးတယ်နော်ကျွန်တော်တို့လည်းတိုက်ပွဲကြီးမိုင်းလိုက်ဖော်တာမျိုးလည်းမရှိဘူးပါလေ။သိရှိသေးတဲ့အနေအထားမျိုးမှာအချိန်ကြီးအနေဖြစ်နေတော့တို့လည်းတည်တယ်ကျွန်တော်တို့ကလည်းတိအမြင်တိပေးနေပါတော့။အဲ့လိုစစ်ကောင်စီတက်ဆွဲသွားတဲ့နေရာမျိုးတွေတော့ဆိုတာဒီတိုက်ပွဲစုံတွေပေါ့နော်။တိုက်ပွဲနဲ့နေရာမျိုးတွေမှာမတော်လာကြဖို့နေနေပြောတာမျိုးရှိတယ
်။အခုဖေဖော်ဝါရီလ19ရက်နေ့တုန်းကလည်းချင်းပြည်နယ်ဟာခါမြို့မှာထင်းလိုက်ကောက်နေတဲ့ရသတူမိုင်းနှင်းပြီးတော့ခြေတော်တစ်ဖက်ဆုံးရှုံးခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ရှောင်နေရာသူတွေတဲ့ကလေးငယ်တွေပါနေပြီးတော့သူတို့ဒီစားတော့ရေးအတွက်ကူညီဖြည့်ရှင်ပေးနိုင်မယ်ဆိုရင်တော့မှသူတို့နေရပြန်ဖို့ကမြေမြုံမိုင်းအနေနဲ့ရှိနေတယ်လို့တောင်မျိုးသမီးဖွဲ့ TWO ရဲ့တောင်ငန်တူကပြောပါတယ
်။ဘာလို့နေရစင်တော့ဒီရက်နေနေလောက်စင်တော့စင်ပြေတယ်ဆိုပေမဲ့လည်းရေရှိအတွက်ကတော့အခက်အခဲကြီးနေတယ်ဘူးလောလောဆယ်ကပြန်တော့ဖို့ကလည်းမပေးချသေးဘူးဖြစ်လို့ဆိုတော့တိုက်ပွဲရပြင်းထန်တဲ့ area ဖြစ်တဲ့အကြောင်းမလို့ဒီနေနေချင်းမှုပုံစံမျိုးတွေပြင်မိုင်းစားဒီအချင်းရှိမှလည်းဆိုရင်ရတဲ့အကြောင်းမလို့အမျိုးခက်ခဲရေချီတက်တော့ခက်ခဲတင်ခေါ်မှုတော့ရှိနေ
မြန်မာနိုင်ငံတွင်းကလက်နက်ကင်တိုက်ပွဲတွေမှာ plastic နင်းမိုင်းတွေအတော်များများတွေ့လာရတာဟာပြိပခအလွန်ကာလမှာဖြည့်ရှင်းဖို့အတော့ကိုခက်ခဲတဲ့ပြဿနာတရားဖြစ်လာနိုင်တယ်လို့စီးပြိပခတွေမှာပါဝင်နေသူတွေကပြောပါတယ်။ဒီမိုင်းတွေဟာပော့ပါတဲ့ plastic တမျိုးနဲ့လုပ်ထားပြီးတော့နောက်ပိုင်းမှာစစ်ကိုင်းတန်းကစစ်ကောင်စီတပ်စခန်းနဲ့ဌာနဆိုင်ရာအဆောက်အုံပတ်ဝန်းကျင်တွေအတော်များများမှာတွေ့ရတယ်လို့စကိုင်းတန်းရင်းမပင်မြို့နယ်မြောက်ရမာပြည်သူ့ကော်မတီတပ်ဖွဲ့ကကူခန့်ကပြောပါတယ်။
စစ်ကောင်စီဘက်ကပန်မိုင်းတွေတိတ်ပြီးတော့မကုန်းတော့ဘူးဗျာ။ဒီ plastic မိုင်းတွေပဲအဲ့ဒါနဲ့ရေတုံးလာတဲ့အနေထားပေါ့အဲ့တော့ဘာဖြစ်လို့ဆိုတော့ဒီစစ်ကောင်တောင်ထိုးမယ်ဆိုလို့ရှိရင်စစ်ကောင်ဒီဘက်ကဒီမိုင်းတွေကိုတဲရဲဟာတဲရတယ်ဆိုလို့ရှိရင်သူတို့တွေအချိန်လဲတက်ကြမယ်နောက်တစ်ခုခေးလဲမတူဘူးပေါ့နော်ပြောလို့ရှိရင်စစ်ကောင်ဒီတစ်ပတ်ဝန်းကျင်အောင်ကတန်မိုင်းနဲ့လှုပ်ထားတဲ့မိုင်းကိုချောပို့ပြီးတော့ဒုံးရီ30မိုင်းနဲ့ဆိုလို့ရှိရင်စစ်ကက်မိုင်းနဲ့ဆိုလို့ရှိရင်အများဆုံးအလုံးကြီး50မိုင်းနော်ညနေတဲ့မိုင်းကိုအသုံးပြုလာတဲ့နေထားလို့ကျွန်တော်တို့တက်ပါတယ
်ရာထောင်ကြီးရှိနေတဲ့ plastic နင်းမိုင်းတွေကိုလူအားနဲ့ရှာဖွေဖို့ခက်ခဲလာသလိုတတုရှာဖွေစက်နဲ့ခြေရခံဖို့လည်းခက်ခဲနိုင်ချေရှိတယ်လို့ပြောပါတယ်။ဒီ plastic နင်းမိုင်းတွေကိုစစ်ကောင်စီတပ်တွေကအများပြားအသုံးပြုတာပါ။တချို့လက်နက်ကိုင်တွေကလည်းဒီ plastic နင်းမိုင်းတွေကိုတူးဖော်ပြီးတော့တံပြန်အသုံးပြုတာရှိပါတယ်။စစ်စီရင်တစ်ခုလုပ်မယ်ဆိုရင်လည်းဒီမိုင်းတွေကိုလူအားစစ်အားနဲ့ရှာဖွေနေရတယ်လို့ဒမော့ဆိုပြည်သူ့ကော်မတီတပ်ရဲ့တာဝန်ခံကအခုလိုပြောပါတယ်။ဟိုစင
်နဲ့ရှာတာရှိတယ်၊လင်းနဲ့ရှာတာရှိတယ်၊ဟိုတော့ကျွန်တော်တို့ကိုယ်တိုင်လုပ်ထားတဲ့ဟိုဆုံရှိနဲ့ရှာတာရှိတယ်။အဲ့လိုတွေတော့ကျွန်တော်တို့တတ်နိုင်တော့ဟိုရှင်းပြီးမှသူနာတာလို့ရတယ်ဒါပေမဲ့ကျွန်တော်တို့ရှင်းတယ်ဆိုတော့ကျွန်တော်တို့သွားတဲ့နောက်တော့ကျောင်းလောက်ပဲကျွန်တော်တို့ရှင်းနေတယ်ဒီကျတဲ့နေရာတွေကအများကြီးဘယ်လိုမတင်မထားတဲ့နေရာတွေမှာလည်းသူတို့တောင်းထားရှိတယ်အများကြီးအတွက်ဒီစီးအလုံးကာလမှာကျတော့အဲ့ဒီ အဓိကကသူထောင်ထားခဲ့တဲ့ပုံကူကြီးနေမျိုးရှိပါခဲ့မယ်ဆိုတော့အစီအစီပေါင်းစီစီနဲ့ဒါမှကျွန်တော်အတိအဝါတော့ပြောရဲစီစီကိုယ်တော်ဆေးရပြည့်တယ်သူတို့မိုင်းကဟိုတနည်းအောင်လုံးလေး90လုံးလေး90သူတို့လမ်းတစ်ကျော်ကိုသူကလုံးလေး90လုံးလေး90လောက်ထောင်ထားတော့ကိုယ်များရှင်ရင်းရေးလုံးနေပြီတော့ဒီလိုလေးဖြစ်ခဲ့မယ်ဒီလုံးဝဟိုဟာဒီအရှင်းကိုတော့အလုံးကလာမှာတော့ဆောက်ပြရမယ်လို့ပြောမှရှိတယ်။ချက်ချင်းပြောတော့ပြပြဝင်မယ်ဆိုတော့အပြည့်ပုံများတဲ့အလုပ်ရှိတယ်။ဟိုကြားတဲ့အရာရှိတယ်။
မြမြုံမိုင်းနဲ့နေမိုင်းတွေကိုစစ်ကောင်စီတက်တင်အသုံးပြနေတာတော့မဟုတ်ပါဘူး။တခြားလက်နက်ကိုင်အဖွဲ့တချို့ကလည်းစီးရဲအသာစီးရဖို့အတွက်မိုင်းမြမြုံကိုအသုံးပြတတ်ကြပါတယ်။တခါတည်းမှာမြမစစ်တပ်ဘက်ကထောင်ထားတဲ့နေမိုင်းတွေကိုပြန်လည်တူးဖော်ပြီးတော့ပြန်အသုံးပြနေတဲ့လက်နက်ကိုင်အဖွဲ့တွေလည်းရှိပါတယ်။တမောဆူ PDF ရဲ့တာဝန်ခံကလည်းစစ်တပ်ရှိတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်မယ်ဆိုရင်အ ਨੇ ဆုံးမိုင်းပြဿနာကိုဖြေရှင်းရတယ်လို့ပြောပါရတယ်။အဲ
မှာသူတို့ကနှုတ်သေးတယ်လို့ဆိုဆောင်လေးကိုလုပ်ပြီးတော့လူရဲ့တိုက်900မှာသူရဲ့တခါတည်းကငါရမှာသူကမြေမုံနိုင်လေအများပြဆောင်ထားတယ်။နောက်ပြီးတော့သူနဲ့အလီစားတဲ့ဆိုင်တရားမှာလည်းသူငါရအများပြ၆ပြီးဆောင်ထားတယ်။အဲမှာကျွန်တော်တို့အဓိကချက်တွေကသူ့ကိုသောတာသိပြီလို့ဆိုရင်ဒီဆိုဖြစ်ရှာနိုင်ပါမော
။ CPP ကအတွင်းမှာရပ်သားတွေကိုကာကွယ်ပေးဖို့ချုပ်ဆိုထားတဲ့ Geneva Convention စာချုပ်ကိုမြန်မာနိုင်ငံတက်ကလက်ထက်ကိုင်အဖွဲ့အားလုံးကလိုက်နာမှုမရှိပါဘူး။အထူးသဖြင့်တားမြစ်ထားတဲ့မြို့မြို့မိုင်းတွေကိုရုရှားနဲ့မြန်မာနိုင်ငံကဆက်ပြီးတော့အသုံးပြုနေတယ်လို့ကမ္ဘာနိုင်ငံတွေကထောက်ပြထားပါတယ်။မြို့မြို့မိုင်းတားဆီးရေးနိုင်ငံတကာအဖွဲ့ ICBL ရဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာလည်းကမ္ဘာတစ်ဝှမ်းမှာမြို့မြို့မိုင်းအသုံးပြုနေတဲ့နိုင်ငံတွေဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံတည်းရှိနေပြီးတော့ဒီနှစ်ပိုင်းမှာအသုံးပြုမှုတွေပိုပြီးတော့များလာတယ်လို့ဖော်ပြထားပါတယ်။လက်နက်ကြီးနဲ့မြို့မြို့မိုင်းကြောင့်ရပ်သားထိခိုက်သေဆုံးမှုတွေများလာတယ်လို့လည်းနိုင်ငံတကာအဖွဲ့အစည်းတွေကသတိပေးနေပါတယ်။မိုင်းအနေကူပြည်သူတွေကြေကြေပြန့်ပြန့်သိနိုင်ဖို့အတွက်မိုင်းအသိပညာပေးတာကိုလည်းအရက်ဖက်အဖွဲ့ချုပ်ကလှုပ်ဆောင်လာကြပါတယ်မြန်မာနိုင်ငံထဲမှာမူလကရှိထားတဲ့မြို့မြိုင်းမိုင်းကြောင့်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိနေတာအပြင်စီးရီးပိပိကတွေကလည်းတိုးလာတာကြောင့်မြို့မြိုင်းမိုင်းအနေနဲ့ပို့ပြီးတော့သတိပေးလာတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညူပါ
ထောက်လင့်တင်ဆက်ခဲ့တာကတော့မြန်မာနိုင်ငံတွင်မြေမြုပ်မိုင်းအန္တရာယ်တွေကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရနေတဲ့အခြေအနေကိုသတင်းထောက်မတ်စုအဖြစ်စူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့ကအစင်းရေဆုံဒေသတွေမှာနေထိုင်ကြသူလူထုရဲ့လေးပုံတစ်ပုံဟာပြီးခဲ့တဲ့12လတာကာလအတွင်းဝင်ငွေမရှိခဲ့ကြကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အစီရင်ခံစာတိတ်ကဖော်ပြပါတယ်။မြုပ်ပြဆင်းရဲနွမ်းပါမှုတိုးလာနေတဲ့ရန်ကုန်မှာအတိတ်ကြအလုပ်တကိုင်းတွေဖန်တီးပြီးတော့လူမှုဝင်ငွေတိုးလာအောင်လှုပ်ဆောင်ပေးနိုင်မယ့်အလားအလာတွေကိုဒီသတင်းမှစီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်တင်ပြထားပါတယ်
အဲ့တော့ဒီကနေ့ဘာကောင်းလဲပေါ့လေဒါမှမဟုတ်ဒီဘုရားအလုပ်ရှိနေစွာလေအမြဲတမ်းရှုလိုက်ပေးနေတာမဟုတ်ဘူးအဓိကသူ့မှာဝင်ရရှိနေမှာကအဖြစ်ဒီမှာပေါ့နော်ဆိုတော့ကျွန်တော်သွားကြည့်ရင်ဟာဆက်လက်ဆောင်ဒီမဲ့ကျွန်တော်ဒီကရာဆက်လက်ဆောင်တယ်တင်းစားချက်ကောင်းပြမယ်ကာတော်စားတော်ကြီးရောဆန်ကြီးရဲ့ဒီလူရဲ့ဆန်ကြီးချုပ်ဒီရာရလဲကျွန်တော်ကျော်တင်းရည်တပတ်တက်ပို့ပြီးတော့ကျွန်တော်ဖတ်ပတ်တယ်အဓိကသူ့မှာကိုပဲဝင်ရရှိရဲ့အလုပ်တစ်ခုရှိမှဒီလိုဝင်ရရှိမှသာသူတို့ဟိုဆက်လက်ရည်ကြည်ဖို့
ပြည်ရင်းပြည်ပအလူရှင်တွေကမတည်တဲ့အလူငွေနဲ့ရန်ကုန်စင်ကြေဘုံဒေသတွေကလိုအပ်တဲ့လူမှုအတိုင်းဝိုင်းတွေကိုအဓိကထားပြီးအစားအသောက်အခမဲ့လိုက်လံဝင်ငှနေတဲ့ကိုကြီးနဲ့ညီကိုမောင်နှမများပရဟိတအဖွဲ့ကကိုကြီးက VOA ကိုပြောပြတာဖြစ်ပါတယ်။ရန်ကုန်မြို့ပြဒေသတွေကအလုလက်မဲ့ဖြစ်ရတဲ့အခြေအနေကိုလည်းသူကအခုလိုပြောပါတယ်
။အရင်ကသူတို့ရဲ့လုပ်ငန်းတွေကသူတို့တလောက်ကသူတို့ကဒီကောက်လုံလုပ်ငန်းတွေမှာလုပ်တဲ့သူတွေပေါ့နော်။ဆိုတော့အခုကဆက်လို့ရနေတယ်ကျွန်တော်ကိုဗစ်ကာလမှာလည်းဒီစီးပွားရေးပြဿနာရရှိရဒီနောက်ပိုင်းလည်းဒီစီးပွားရေးကလည်းလမ်းမတူဘူးဆိုတော့အဲ့ဆက်လို့ရလုပ်ငန်းတွေရဆက်တဲ့အချိန်မှာတို့ကအားလုံးကဟိုအလုပ်လက်လက်ဖြစ်ကုန်တာပေါ့နော်ဘယ်လိုဆိုလဲအတွက်ဟိုဟိုတော်များအခုကဘာလုပ်ကြလဲဆိုတော့ကျွန်တော်တို့ဟိုစီကအခေါ်ဝေါ်ဆိုရင်အဲဘယ်လိုကောက်တယ်ပေါ့ဘယ်လိုကောက်တယ်ဆိုတော့ကျွန်တော်တို့ဟိုဒိုးစားရိုက်ကောက်ပြီးတော့ပြန်ရောင်းပြတင်းပြီးတော့ဟိုဆောက်ဆောက်နေရတဲ့ကျင်းစင်ကြရဲဆိုတဲ့ပုံစံမျိုးအခုကအဲ့လိုဖြစ်နေပါဗ
ျရန်ကုန်မြို့ကအစင်းရဲဆုံးဒေသတွေမှာနေထိုင်ကြသူလူထုရဲ့လေးပုံတစ်ပုံဟာပြီးခဲ့တဲ့12လတာအတွင်းဝင်ငွေမရှိခဲ့ကြဘူးလို့ UNDP ရဲ့အစင်ခန်းစာသစ်ကဖော်ပြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျယ်ရစ်က
Out of 3,000 people surveyed by UNDP in the capital,
UNDP ကရန်ကုန်မှာလူ3,000ကိုစစ်တမ်းကောက်ယူခဲ့ရမှာ။အဲ့ဒီတည်းက3ပုံ2ပုံကျော်ကသူတို့ဟာအစားအသောက်ရောကြကြောင်းဖြည့်ကြားခဲ့ကြသလိုဒီလူတွေရဲ့4ပုံ2ပုံကျော်ကတော့သူတို့မိသားစုတွေဟာစေဝါနဲ့ကူတာမှုမရှိဘဲနေထိုင်နေကြရကြောင်းပြောဆိုခဲ့ကြပါတယ်
။ရွှေပြည်သားအင်းစိန်လှိုင်သားယာဒလတန်လင်းဒဂုံစိတ်ကံမြောက်ဥကလာပါနဲ့တောင်တကုံမြို့နယ်တို့မှာကုလသမဂ္ဂအဖွဲ့တွေကစစ်တမ်းကောက်ယူခဲ့တာပါ။နိုင်ငံခြားရှင်းလင်းမြုပ်နှံမှုတွေထွက်ခွာသွားကြတဲ့အပြင်ကုန်ထုတ်လုပ်ငန်းတွေလည်းပိတ်သိမ်းတာကြောင့်အလုပ်လက်မဲ့နှုံများပြီးအလုပ်ကန်အခွင့်အလမ်းလည်းရှပလာတယ်လို့ကုလသမဂ္ဂအစိုးရခန်းစားကထောက်ပြပါတယ်။ဒီအချိန်ဒီမှာအခြေခံစားတောက်ကုန်ဈေးနှုန်းတွေအဆမတန်မြင့်တက်သွားတာကြောင့်လူမှုစီးပွားအခြေအနေကိုပိုပြီးတော့ဆိုးရွားစေတယ်လို့လည်းဖော်ပြပါတယ်။အလုပ်လက်မဲ့ဖြစ်ပြီးဝင်ငွေရော့ချသွားတာကြောင့်မိသားစုအတော်များများကအစားလျှော့စားတာပိုက်ဆံမှုတွေထူခွဲရောင်းချရတာမျိုးချင်းငွေရှာကြရတယ်လို့မိသားစုအတွက်ဝင်ငွေရှာစီဖို့ကလေးတွေကိုလည်းကြောင်းထုတ်လာကြပါတယ်။ဒီအချိန်ဒီဂျုံနေရသူတွေအတွက်အလုပ်ကင်ဖန်တီးနိုင်မဲ့အလားအလာပုံမှာလည်းပရဟိတဆောင်ရွက်နေတဲ့ကိုကြီးကအခုလိုပြောပါတယ်။ဆယ
်ကြီးဆိုတာသူဒီကနေမှလည်းဆယ်ကြီးကအဆင်မပြေလို့ဒီကောင်ကဘာပြောလို့ဒီလိုတို့ချီရဒီကတည်းကဒီမျိုးပြောရဆိုလာတော့ဒီအလုံးငန်းကိုဝင်ရတော့ဒီကလုံငန်းတွေကျူရတဲ့အတွက်အကျေပြတာတိုက်ပြီးကျူကျော်တယ်ကောင်ကအဲ့လိုမျိုးအဲဒီကျော်ဝင်နေရတယ်မရှိဘူးဒီအဲ့ဒီဒီနေရာတော်များတယ်သူကလည်းဘယ်လိုလဲကျွန်တော်တို့ဟိုအချိန်ကမရှိဘူးပေါ့နော်သူတို့ဟာသူတို့အခုခေတ်ခေါ်ကျူရကျူပေါ့ကျူပြီးတော့ဒီနေရာဒီတားကြီးတွေများတယ်အဲ့တော့ဟိုသူကဟိုလေကျွန်တော်တို့အဲအရှိဒီရနေရမတော်ရုံကြီးဒီကြီးရမျက်လို့ရသူကလိုက်ပြီးနေပြီးသူကဝိဇ္ဇာပြောသူကရှောက်ပြည့်တဲ့သူတွေပေါ့နော်ဆိုတော့ဒီလိုကတော့သူကအရှိဒီပဲဒီကားကြီးအဟောင်းရှိငါရောရေလျောက်တော့လုံးလုံးရတယ်တော့အစိုးရဒီမှာအလုပ်ဝင်လာရှိတယ်ဘောကတော့သူတို့ပဲဆောင်းနေလုံးလုံးမှာလုပ်ဝင်လာရရှိတယ်အဲ့ဒါကြီးအားလုံးကကျူတဲ့အချိန်မှာသူကဒီလိုမှရပ်ပြီးလို့မရတာ
မျိုးပြဆင်းရဲချွတ်တဲ့မှုကိုဖြေလျှော့နိုင်ရဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကဆောင်ရွက်နေတာတွေကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျယ်ရစ်ကနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ
် To tackle the issues a new initiative was launched with UNDP
အခုညီမနေသူတွေအတွက်ဝင်ဝင်နဲ့အခြေခံဝန်ဆောင်မှုတွေတိုးတက်ရရှိစေရေးအတွက် UNDP UN Women နဲ့ UN Habitat တို့ကဒီပြဿနာတွေကိုဖြေရှင်းရဲ့အတွက်ကနအူးဆောင်ရွက်ချက်တွေစတင်နေပါပြီ။ကျန်းမာရေးဆောင်ရှားမှုနဲ့တောက်ရည်တန့်တိုးတက်ရရှိရေးအသေးစားလုပ်ငန်းတွေတိုးမြှင့်ပေးမှုနဲ့လူငယ်တွေအတွက်အသက်မွေးဝမ်းကြောင်းလေ့ကျင့်သင်တန်းပေးတာတွေကိုကျွန်တော်တို့တိုးမြှင့်ဆောင်ရွက်နေပါတယ်
။အလုပ်ကန်ဆုံးရှုံးပြီးဝင်ငွေလျော့သွားတာကြောင့်ရန်ကုန်မှာမြို့ပြစီးရင်နွမ်းပါမှုကအကြီးအကျယ်တိုးလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာဆိုင်ရာကိုယ်စားလှယ်တိုက်တန်မီထရာကဖေဖော်ဝါရီ16ရက်နေ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။အလို့အကိုင်းတီတီငိမ့်ငိမ့်နဲ့ဝင်ငွေတိုးလာရေးပံ့ပိုးပေးမှုကသာရေရှည်တည်တန်းတဲ့နည်းလမ်းဖြစ်တယ်လို့လည်းထောက်ပြပါတယ်။ကိုကြီးနဲ့ညီကိုမောင်နှမများပရဟိတအဖွဲ့ကကိုကြီးကလည်းဒီအချက်ကိုပဲထောက်ပြပါတယ
်။ဒီဝင်ငွေရမယ့်အလို့မျိုးပေါ့နော်။ဒါမျိုးရှိနေမယ်ဆိုရင်တော့သူတို့တို့ကသူတို့ဘီသားစုသူတို့ရဲ့စာဝန်တွေတို့ဒီဒီမျိုးချင်တယ်အခုကတော့အဲ့ဒီငင်းကြီးဝင်ရတဲ့လူမျိုးကမရှိတဲ့အတွက်ပေါ့နော်အဲ့ဒီကဘယ်လိုဆိုင်တောင်းအစီအစဉ်ပြုလို့တော့အလုပ်ကလည်းအနေနဲ့ရှိဒီမှာရှိတယ်မရှိတဲ့ခါကျတော့မရှိတဲ့နေရာအိမ်မနေတယ်မှာလို့ပြောလို့ရှိတယ်ရှိစားပြီးမရှိတော့အဲ့ဒီလိုချင်တာအဲ့ဒါတော့ပုံမှန်ဝင်ရှိတဲ့လူမျိုးရှိနေမယ်ဆိုရင်ကားလုံးတော့ပြေလို့ပါလို့ကျွန်တော်တို့ကရှိသွားရင်ပိုင်ဆိုင်နဲ့ဆိုင်မလို့ရှိမှာလေကြ
မတင်ငေထိုက်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်းရောငွေကြေးဖောင်းပွက်မှုနှုန်းမှာကျဆင်းနေပေမဲ့လို့ကုန်စည်နှုန်းတွေကတော့ကျနေဆဲဖြစ်ပါတယ်။အမေရိကန်အလုပ်သမားရဲ့ဌာနကင်ကနန်တွေအရအစားအသောက်ဈေးတွေကအကြီးဆုံးဖြစ်နေပါတယ်။ဒီလိုဈေးကြီးတဲ့ဒဏ်ကိုအမေရိကန်မိသားစုတွေကြုံနေကြရတဲ့အကြောင်းမှဆုမြတ်မကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုနှုန်းဟာ2022ခုနှစ်တုန်းကစံချိန်တင်အောင်မြင့်တက်ခဲ့ပြီးမြဲအခု2023မှာတော့လက်ရှိအချိန်အထိပြန်ပြီးတော့ကျနေပါတယ်။ငွေကြေးဖောင်းပွားမှုနှုန်းကျလာပြီးမြဲကုန်စည်နှုန်းတွေကတော့ကြီးနေသေးပါအထူးသဖြင့်အစားအသောက်ဈေးနှုန်းတွေပါ။ အမေရိကန်အလုံသမားဌာနရဲ့ကိန်းဂဏန်းတွေအရဒီအစားအသောက်ကုန်ဈေးနှုန်းတွေဟာလက်ရှိမှာဒီလောင်စာဆီဈေးထက်ကိုကြီးမြင့်နေပါတယ်အခုလိုကုန်ဈေးနှုန်းကြီးမြင့်တဲ့တန်ကိုအမေရိကန်မိသားစုတွေရင်ဆိုင်နေကြရပါတယ်အခုနှစ်ပိုင်းနဲ့အတွင်းမှာဟင်းချက်ကုန်ဈေးတွေတရရိပ်တက်လာတာကိုနယူးယောက်မြို့မှာနေတဲ့မတ်ဝင်းမင်းထွန်းကအခုလိုပြောပြပါတယ
်အစားအသောက်တွေကဘယ်ချိန်မှသတိပြုမိလဲဆိုတော့ COVID lockdown ပြီးတော့လေဈေးအဲ့မှာတက်လာတာသတိထားမိရဲ့ဒါပေမဲ့ lockdown ကြောင့်ပဲထင်တာပြီးရင်ပြန်ကြမယ်လို့ပဲထင်တာဒါပေမဲ့အဲ့ရနေတောက်လျှောက်ဆက်ပြီးတော့တက်သွားတာပေါ့နော်အခုထိပြန်မကြတော့တာဒီစီးပွားရေးအခြေအနေကြောင့်လည်းပါမယ်ထင်ပါတယ
်မဝယ်မင်းထုံးကဒီအမေရိကန်မှာနေတာကြာပြီဆိုတော့ပေါ့နော်အခုလိုမျိုးဈေးတက်သွားတာမျိုးတွေအရင်တော့ရောကြုံဘူးလားရှင်နောက်ဈေးတွေပေါ့နော်ဘလောက်တက်သွားရဲဆိုတာရောနှိုင်းစင်ပြီးတော့ပြောပြပါလား
ဒီမှာနေရာတော့ကြာပြီဒါပေမဲ့အဲ့လိုတက်တာတော့တစ်ခါတော့မကြုံဘူးနည်းနည်းချင်းတက်တာတော့ကြုံဘူးလေဟိုဟာလေးနည်းနည်းတက်လိုက်ပေါ့နော်အခုဟာအားလုံးကတပြုံနေတစ်ခါတည်းအဲ့လိုတက်သွားတာလေ soy sauce ဆိုဟိုအသေးဖွဲလေးတွေအစားငါးမှုတစ်ချက်အဲ့လိုမျိုးတက်သွားတာဆိုတော့တချို့ဟာဆိုနှစ်ချက်တို့ item တွေဆိုအဲ့လိုမျိုးတွေတက်တာဆိုတော့ဟိုတော်တော်ကြီးကို effect ဖြစ်တာပေါ့နော်အကုန်လုံးတစ်ပြုံနဲ့တစ်ခါတည်းတက်သွားဆိုတော့
ဈေးတွေတက်သွားတဲ့အထက်မှာပေါ့နော်ဥမာ Santa 8 0တို့နောက်အသား0တို့ပေါ့နော်ဘယ်လောက်ထိတက်သွားတယ်လို့ပြောလို့ရလဲရှင
်။အာ Santa 8ကိုလို့3-4ချက်လောက်တက်တယ်။ဟိုလိုမျိုးအဲ့အသားတွေဆိုလည်းတက်တယ်။နော်အဲ့လိုတပေါင်းတစ်ချက်တို့ငါးမိုးတော့အဲ့လိုမျိုးတက်သွားတာပေါ့နော်။
အခုလိုပေါ့နော်ဒီစားတော့ကုန်နေဟင်းချက်ကုန်နေဈေးကြီးနေတဲ့အခါကျတော့ဥမာဈေးသွားလို့ရှိရင်ဟိုပိုဈေးတက်တာတဲ့ဆိုင်ကိုရွေးပြီးတော့မှဈေးတွေနှိုင်းရှင်ပြီးဝယ်ရတာမျိုးရောရှိလားရှင်ဆိုတော့နောက်ကိုဒီချက်နေချာပေါ့နော်ဟင်းနေတဲ့ဟိုထဲတဲ့ဒီ ingredient တွေကိုရောပြောင်းပြီးတော့ထည့်ရတာလို့ short ပြီးတော့ထည့်ရတာလို့မျိုးရောဖြစ်လားရှင
်ဟုတ်ဟိုလိုမျိုးဈေးဝယ်တာတော့ short မဝယ်ပါဘူးဒါပေမဲ့အဲ့လိုအရင်တော့ဆိုတဆိုင်ထဲမှာရတယ်တဆိုင်ထဲသွားရင်ပြတ်သွားတဲ့ကိစ္စအခုဆိုနှစ်ဆိုင်သုံးဆိုင်လောက်ဟိုရရတာပေါ့နော်ဈေးတက်တာဆုံး item တွေကိုအဲ့လိုဆိုင်တွေကနေရွေးပြီးတော့ဝယ်ရတယ်ဟင်းချက်တာတော့ ingredient နေပါတယ်အဲ့လိုပြောင်းထည့်တာတော့မရှိပါဘူးဈေးဝယ်ရနည်းနည်းအချိန်ပေးရတာပဲတက်တာလားလေးတွေကိုတက်တာတဲ့ဆိုင်တစ်ခုချင်းအဲ့လိုမျိုးလိုက်ဝယ်ရတာပေါ့ဟင်းနေဟင်းမဲ့ဆိုရင်အဲကလားဆိုင်မှာပေါ်တယ်အဲ့လိုမျိုးပေါ့နော်ဒီလို soy sauce ဆိုရင်ဘယ်တရုတ်ဆိုင်မှာပေါ်တယ်ဘယ်လိုမျိုးအဲ့လိုမျိုးသုံးတစ်ခါဈေးဝယ်ရင်တော့3-4ဆိုင်လောက်ရရတယ်အရင်တော့ဆိုတစ်ဆိုင်နဲ့ပြီးသွားတာပေါ့နော်တိတ်ပြောဈေးလည်းမကြည့်တော့ဝယ်နေရအခုတော့တေးချာကြည့်ပြောစစ်စစ်ဆိတ်ဝယ်ရတာပေါ့
မဝယ်မင်းထုံးတို့မိသားစုမှာဆိုရင်ဟိုဆယ်ကျော်တက်ကလေးတွေလည်းရှိရပေါ့လေဆိုတော့ဒီတစ်ပတ်ပေါ့နော်မိသားစုအတွက်ဈေးဘိုးကအရင်ထက်ဘလောက်တက်သွားတယ်လို့ပြောလို့ရလဲရှင်
။ Yeah တိတိတူတူများသွားတယ်တစ်ပတ်ကို150လောက်လို့ပုံများသွားတယ်ကလေးတွေကလည်းဟိုဆယ်ကျော်တက်တေး20ကျော်တယောက်ရှိရဆိုတော့သူတို့ကလည်းအစားစားနိုင်တယ်လေဆိုတော့ပိုဝယ်ရတဲ့ခိုင်းထက်ဈေးနှုန်းကလည်းတက်တယ်ဆိုတော့အဲ့လိုမျိုး150ကျားလောက်ပို့ပြီးတော့သုံးရပါတယ်။
အခုလိုမျိုးဒီကုန်ဈေးနှုန်းတွေကြီးနေတဲ့ကိစ္စပေါ့နော်ဒီအစားတောက်ဈေးနှုန်းတွေတည်းမဟုတ်ဘူးနောက်ဒီ gas ဘိုးရောစီဘိုးရောမီတာဘိုးရောအားလုံးကတက်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးတက်နေတဲ့အကြောင်းအရာတွေကဒီကိုယ့်ရဲ့ဒီမိသားစုတွေဟိုမိတ်ဆွေတွေနဲ့တွေ့ရဆုံတဲ့အခါမှာပြောစရာ topic တစ်ခုအနေနဲ့ရောဖြစ်နေလားရှင်ဒီဈေးနှုန်းတွေကြီးနေတဲ့ကိစ္စဟာ
ဒါပေါ့အဲ့ main clip သူတဖြစ်အင်ရှင်မကြီးလိုမျိုးစုပြီးတွေ့ပြီးတဲ့ဆိုရင်အဲ့ကိစ္စအများကြီးပြောပြတဲ့အားလုံးကလည်းညင်းနေကြရဲ့ electric ဆိုတာလည်းတက်တယ် gas တွေလည်းတက်တယ်အကုန်လုံးဟိုဓာတ်ဆီတွေလည်းတက်တယ်အစားအသောက်တွေအကုန်လုံးတက်တယ်ဆိုတော့အားလုံးကညင်းနေကြတာပေါ့နော
်အခုလိုပေါ့နော်ဒီမဖြစ်မနေပေါ့နော်ဟိုဝယ်ရတဲ့ဟင်းချက်ကုန်တွေဈေးတက်နေတဲ့ခါကျတော့ကိုကတခြားဘက်မှာဟို short ပြီးတော့တုံးလိုက်ရတာမျိုးရောအဲ့လိုမျိုးရှိလားရှင်
ဟုတ်တယ်လိုရာကိုအဓိကထားပြီးတော့သုံးပါရယ် short သုံးတာတော့မရှိဘူးဒါပေမဲ့အရင်တော့ကလိုရာပတ်စံနေပါပြီတိတ်ပြီးတော့မစုဖြစ်တော့ဘူးပေါ့နော်အကုန်လုံးကဈေးတက်တော့အဖက်ဖက်ကတက်တော့ဟိုတိတ်ပြီးတော့အရင်တော့ကလိုရာပတ်စံစုမိရမျိုးတော့မရှိတော့ပါဘူးကလေး product ကတော့တိတ်ပြီးတော့ short သုံးတာလည်းမရှိပါဘူးအကုန်လုံးလိုတဲ့ဟာတော့လိုရတယ်လို့သုံးပါရယ်ကလေးတွေတော့
အိမ်မှာဟင်းချက်ကုန်ကတော့ short လိုက်လို့မရတဲ့အခါကျတော့ကိုယ့်အတွက်ကိုယ်ဝယ်တဲ့ဥပမာဈေးဝယ်တာမျိုးတို့နောက်ခီးထွက်တာမျိုးတို့အဲ့ဒါမျိုးတွေရောဟို short လိုက်ရတာမျိုးရောရှိလားရှင်
အခီးထွက်တာအရင်ကဆို short trip တွေခဏခဏသွားပြတယ်အဲ့ဟာလေးတွေတော့နည်းနည်းဟိုမသွားတော့ short လိုက်တာပေါ့နော်အ vacation ဆိုလဲတစ်နှစ်က vacation အကြီးတစ်ခေါက်လောက်ပဲသွားပြတော့တယ်အဲ့လိုမျိုးတွေတော့နည်းနည်း short ရတာပေါ့အဲ့ဒါလေးတွေတော့
နောက်အဲ့လိုမျိုးပေါ့နော်အိမ်မှာဟင်းချက်တဲ့ဒီဟင်းချက်ကုန်ဟိုဈေးနှုန်းတွေတက်တယ်လို့ပဲဆိုင်မှာသွားစားရင်လည်းကုသီးတတဈေးတွေတက်လာတယ်လေဆိုဥမာဟိုအရင်စားနေကြဟင်းတစ်မျိုးကဒီဘက်မှာဆိုရင်တော့$4-5လောက်အထိကိုတက်သွားတာမျိုးတွေရှိတယ်နောက်ဆိုင်မှာသွားစားမယ်ဆိုရင်လည်းဟိုတချို့မိသားစုတွေဆိုလို့ရှိရင်အပြင်မှာထွက်စားဖို့စဉ်းစားပို့ပြီးစဉ်းစားလာတာမျိုးတွေဖြစ်တယ်လေဆိုတော့မဝယ်မင်းထုံးရောဒါနဲ့ပတ်သက်လို့ကို့အတွေ့အကြုံပြောပြပါလား
ဟုတ်တယ်အပြင်မှာသွားစားလို့ရှိရင်လည်းအဲ့လိုပဲဈေးကတက်သွားတယ် portion တစ်ခုကိုပေါ့နော်ဟို $3-4လောက်တက်သွားတယ်ပြီးတော့ portion ကလည်းသတိထားမြင်နည်းနည်းလေးနည်းသွားတယ် အဲ့လိုမျိုးပေါ့အထူးသဖြင့်အဲ့လို bill အကုန်လုံး add up လုပ်လိုက်လို့ရှိရင်တော်တော်ကြီးကွာသွားတယ်30လောက်ခရိုင်းထက်ပေါ့နော်အဲ့လိုမျိုးရှိပါတယ်အဲ့တော့သွားစားတာတော့ခရိုင်းတကယ်လို့တစ်ပတ်တစ်ခါသွားစားရဲဆိုအခုနှစ်ပတ်တစ်ခါလောက်သွားစားဖြစ်ပါတယ်တစ်ခါတည်းလို့တော့လည်းခလေးတွေက Uber Eats ဆိုပါတော့နဲ့အိမ်ရောလိုမျိုးမှားတာတွေတော့ရှိတယ်ပေါ့နော်တိတ်ပြီးအရင်တော့အဲ့လောက်တိတ်မစားပြစ်တော့ဘူးပေါ့အပြစ်မှာ
အပြစ်ကနေ delivery ပေါ့နော်ဆိုင်ကနေ delivery မှာစားရဲဆိုရင်တော့ပေးတဲ့ portion တွေတတိထားမိလားအရင်တော့အဲ့လောက်ပိုးစစ်နေအများကြီးမဟုတ်တော့ဘဲနဲ့ဒီပမာဏရရသွားတာနည်းသွားတာရောတတိထားမိလားရှင
့်ဟုတ်တယ်နည်းသွားတယ်ပိုင်ပိုးရှင်လေးတွေကနည်းသွားတာတတိထားမိပါတယ်ပြီးတော့အရင်ကြီးတော့မနည်းဘူးနည်းနည်းတော့နည်းသွားတယ်ဟိုခိုင်းဆိုတယောက်အဲ့လိုမျိုးလောက်တယ်ဆိုရင်ခုမလောက်တော့ဘူးပေါ့နော်အဲခလေးလေးပဲဆိုအများပုံမှားပေးရတယ်အဲဈေးတွေကလည်းနည်းနည်းအဲ့လိုခုနပြောသလိုပိုးရှင်တစ်ခုက$3-4လောက်တက်ပါတယ်
ဆိုအခုလိုမျိုးဒီလိုပေါ့နော်အဖက်ဖက်ကဈေးကြီးနေတဲ့ခါကျတော့အင်ရှင်မတယောက်အနေနဲ့ရောဒါကိုဘယ်လိုပြောချင်လဲရှင်ဒီတက်တနာကိုဘယ်လိုမျိုးဖြည့်ရှင်းနိုင်မယ်လို့ချင်လဲရှင
်အဲ့ဒါတော့ဟိုဖြည့်ရှင်းတာတော့ government ပဲပေါ့နော်အဲ့လိုမျိုးသူတို့နဲ့ပဲဆိုင်နေဟိုကျမတို့ကတော့ဒီကိုဘက်ကနေတက်နိုင်သလောက်အဲ့လို stick ဆက်ဆက်နဲ့ short သုံးမျိုးတက်နိုင်သလောက်အကုန်လုံးပေါ့နော် safe လုပ်ရတာပေါ့အဲ့ဒါပါပဲ
နယူးယောက်မြို့မှာနေတဲ့မဝင်းမင်းထွန်းဖြစ်ပါတယ်ရှင်အမေရိကန်မှာ covid ကရောဂါဒီကုန်ပစ္စည်းဖြည့်ဆည်းမှုကွင်းဆက် supply chain တွေပြတ်တောက်ခဲ့လို့ကုန်စည်နှုန်းတွေတိတိတသာမြင့်တက်သွားခဲ့ပြီးမြဲဒီပြဿနာတွေကိုကြော်လွှားနိုင်ချိန်မှာလဲကုန်စည်နှုန်းတွေကကြီးနေစေဖြစ်ပါတယ်အဓိကကတော့အမေရိကန်မှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးမြဲဝယ်လိုအားကျမသွားဘဲဝယ်မြဲဝယ်နေကြလို့ဖြစ်ပါတယ်လောလောဆယ်မှာတော့ကုန်စည်နှုန်းကြီးနေတဲ့အတွက်အမေရိကန်မိသားစုတော်တော်များများဝင်ငွေနဲ့ထွက်ငွေမမျှဖြစ်နေကြပါတယ်ရှင်ကျွန်မဆူမြန်ပေါ်မှာ
မဆမြမွန်တင်ဆက်နေတဲ့လူမှုရှုခင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တက်တန်ရောင်သတင်းလောင်းအစီအစဉ်ရောက်ပါပြီ။ဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်ဆုံးစကားတင်ဆုစီးရင်ဝင်ရောက်ရှင်ပြန်နေတဲ့ Past Life ဆိုတဲ့ကိုရီးယားရုပ်ရှင်ကအကြောင်းအပါဝင်အမှုပညာလောကကသတင်းတွေကိုတော့မအေးတန်နာကျော်ကတက်တန်ရောင်သတင်းလောင်းအစီအစဉ်မှာတင်ပြထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုရီးယားမင်းသားမင်းသမီးတွေနဲ့အင်္ဂလိပ်ကိုရီးယားဘာသာနှမျိုးနဲ့ရိုက်ကူးထားတဲ့ရုပ်ရှင်ကားကိုဂျာမနီနိုင်ငံမှာကျင်းပတဲ့ဘာလင်နဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာဖေဖော်ဝါရီလ19ရက်နေ့တင်းနှင်းငွေနေကပဲမိတ်ဆက်ပြသလိုက်ပါတယ်ဒီရုပ်ရှင်ကားကဘာလင်နဲ့ရုပ်ရှင်ပွဲတော်ရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးဇာတ်ကားဆုရွှေဝန်းဝန်ဆုအတွက်ရှင်ပြိုင်တာဖြစ်ပါတယ်ပြဆက်ရေးဆရာမစီလင်းဆောင်ရဲ့ဒါရိုက်တာလို့ရိုက်ကူးတဲ့ပထမဆုံးဇာတ်ကားလည်းဖြစ်ပါတယ်ရုပ်ရှင်ကားနာမည်က Past Lives အတိတ်ဘဝများဖြစ်ပြီးတော့ငယ်ငယ်လေးမှာကွဲကွာသွားတဲ့တငယ်ချင်းနှစ်ဦးနှစ်တွေအများကြီးနေမှပြန်ပြီးဆုံတွေ့ကြတဲ့အကြောင်းကိုဇာတ်ရင်တည်းပြောရိုက်ကူးထားတာပါမင်းသမီးကမိဘတွေနဲ့အတူကိုရီးယားကနေပြီးတော့ကနေဒါကိုပြောင်းသွားခဲ့ပြီးတဲ့နောက်တငယ်ချင်းကောင်လေးနဲ့နယူးယောက်မှာပြန်ဆုံတွေ့တာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာမွေးဖွားကြီးပြင်းပြီးတော့အသက်ကြီးမှကိုရီးယားကိုပြန်ရောက်လာတဲ့မင်းသား TOU နဲ့အမေရိကန်ပြည်အောင်စုမှာမွေးဖွားကြီးပြင်းတဲ့ကိုရီးယားနယ်ပွားအမေရိကန်မင်းသမီး Gretel Lee တို့ပါဝင်သရုပ်ဆောင်ထားပါတယ်။ဒရိုက်တာကမင်းသားမင်းသမီးတွေရဲ့သရုပ်ဆောင်ပုံတွေပြည်ပြင်းတက်ဝင်အောင်လို့အထူးသတိထားညွှန်ကြားခဲ့တာဖြစ်ပါတယ်။ဝေးကွာနေတဲ့ခံစားချက်ကိုတရုတ်ပေါ်အောင်ရုပ်ရှင်တွေကမင်းသားမင်းသမီးတွေကိုပေးမတွေ့ပဲခွဲထားခဲ့တာပါမင်းသမီး Gretel Lee က
We did a lot of things like we weren't allowed to see each other at certain times to create an authentic
ကျွန်တော်တို့တော်တော်များများလှုပ်ဖြစ်ကြပါတယ်ဥပမာတယောက်နဲ့တယောက်လုံးဝမတွေ့ရအောင်လွန်ဆွတ်တဲ့ခံစားချက်မျိုးဖြစ်အောင်ပေါ့နော်တမင်တကာမတွေ့ပဲနေကြရတာပါရုပ်ရှင်ထဲမှာနှစ်ယောက်ပြန်ဆုံတဲ့အခန်းမတိုင်ခင်အပြင်မှာလည်းတကယ်မတွေ့ခဲ့ကြရတာပါအဲ့လိုလှုပ်တာမျိုးကတော်တော်လေးလည်းခက်ပါတယ်တကယ်ဖြစ်နေသလိုခံစားရတယ်ခံစားရတာကတိကောင်းတယ်အဲ့မျိုးကိုလည်းလိုချင်လို့တမင်တကာဒီလိုလုပ်ရပါတယ်လို့မင်းသမီးကပြောသွားပါတယ်ခေါင်းဆောင်မင်းသားနေရာကတရုတ်ဆောင်တဲ့မင်းသား TOU ကတော့
screen that's actually the first time when we actually hug in real life same with John my co-star when I first meet him on screen
ကျွန်တော်တို့ရုပ်ရှင်ထဲမှာပထမဆုံးတွေ့တဲ့အချိန်တကယ်လည်းအပြင်မှာပထမဆုံးတွေ့ဖူးရတာနှုတ်ဆက်ရတာဖြစ်ပါတယ်ဒီရုပ်ရှင်ထဲမှာပါတယ်နောက်ထပ်တစ်ယောက် John နဲ့အဲ့လိုပဲရုပ်ရှင်မှာစသရုပ်ဆောင်တဲ့အခန်းကြတော့မှလူချင်းတွေ့ဘူးတာပါတမင်ကိုပြင်မှာပေးမတွေ့ပဲထားခဲ့တာပါဒီရုပ်ရှင်မှာသရုပ်ဆောင်ရတာတကယ်တဘာဝကြတဲ့ခံစားချက်တွေအမူအရာတွေနောက်ပြီးတစ်ယောက်နဲ့တစ်ယောက်ခံစားရမှုတွေရှိပါတယ်ဒေတာစီရင်ကတင်ပေးရတဲ့ဒါကြောင့်လောက်ကလည်းကောင်းပါတယ်ရိုက်ကြရတာပျော်ကြရပါလို့ပြောသွားခဲ့ပါတယ်ဟုတ်ပါတယ် ဒရိတန်ကဒီတကားတဲ့နဲ့တဲ့အခုကြည့်ပြီးသမျှပရိသတ်တွေနောက်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေချီးကျူးနေကြတဲ့သတင်းတွေဖတ်နေရပါတယ်ဒီရုပ်ရှင်တွေကဇက်ပူမင်းသားဂျွန်မာဂရိုကလည်းအာသာဖြစ်နေတရုပ်ဆောင်တာပါဒရိတာဆီလင်းဆောင်ကသူ့အပြင်ကဘဝလိုမျိုးတရုပ်တူတဲ့ဇက်ရုံနေရာမှာသူ့ကိုထားပါတယ်လို့ဆိုပါတယ်
I certainly can relate to it. I'm married to a Korean American woman. You know, no matter how much
ကျွန်တော်တကယ်လက်တွေ့ဘဝနဲ့ခံစားပြီးတော့တရုပ်ဆောင်နိုင်ခဲ့ပါတယ်တဲ့ကျွန်တော်အပြင်မှာလည်းကျွန်တော်အမျိုးသမီးကကိုရီးယားနယ်ပါပါဘလွယ်စူးစမ်းအပြင်လူလိုဖြစ်နေတဲ့ခံစားချက်မျိုးတွေတော့ရှိနေပါတယ်ဘာသာစကားအကန့်အသတ်ယဉ်ကျေးမှုမတူတဲ့အပိုင်းခြားတွေလည်းရှိနေပါတယ်တဲ့ဒီတော့ရုပ်ရှင်တွေကစကားပြောတွေကိုသူလုံးဝသဘောပေါက်နေခံစားလို့ရနေပါတယ်တရုတ်ရှင်ကိုဆက်ဆက်ပြီးခံစားနိုင်မဲ့သူတွေတစ်ခွာလုံးမှရှိပါတယ်လို့ John Margaro ကပြောသွားပါတယ်။ Past Lives ရုပ်ရှင်ကပါဝင်ရုပ်ရှင်က78က Berlin ရုပ်ရှင်ပွဲတော်မှာရွှေဝတ်ဝံစုတွေရှင်းပြကြတာဖြစ်ပါတယ်။စုရရှိတဲ့ကားကိုစနေနေ့ February 25ရက်နေ့ကကျင်းပပေးသွားတာပါ။ဂျာမနီနိုင်ငံမှာကျင်းပသွားတဲ့83ကြိမ်မြောက် Berlin နိုင်ငံတကာရုပ်ရှင်ပွဲတော်ကို February 26ရက်နေ့မှာအဆုံးသတ်သွားတာဖြစ်ပါတယ်ရှင်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တင်းလောင်းအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မဟာတနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်တို့အနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်။ဆွစ်ဇာလန်နိုင်ငံကအစားအစာထုတ်လုပ်တဲ့ကမ္ဘာကျော် Nestle ကုမ္ပဏီကြီးဟာမြန်မာနိုင်ငံအတွင်းသူတို့ရဲ့ထုတ်လုပ်မှုတွေအလုံးရပ်ဆိုင်းတော်မယ်လို့ပြောရေးဆိုခွင့်ရှိသူကတနင်္လာနေ့ကပြောပါတယ်။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်ရန်ကုန်မြို့မှာရှိတဲ့ Nestle အစားအစာထုတ်လုပ်တဲ့စက်ရုံနဲ့ကုမ္ပဏီရုံးချုပ်ကိုပိတ်တော်မှာဖြစ်ပြီးဘယ်အချိန်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးဒီလိုဆုံးဖြတ်လိုက်တဲ့အတွက်ထိခိုက်နစ်နာသူတိုင်းကိုမိမိတို့အနေနဲ့တတ်နိုင်သမျှအထောက်အပံ့ပေးမှာပါလို့ပြောရေးဆိုခွင့်ရှိသူကပြောပါတယ် Nestle ဟာမြန်မာနိုင်ငံစက်ရုံမှာရုံးချုပ်မှာဝန်ထမ်းပေါင်း138ဦးရှိတယ်လို့ပြောဆိုပါတယ်ခင်ဗျာဂျနီဗာမြို့မှာသတင်း၅ပတ်ခွဲကြာကျင်းပမဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံအဖွဲ့မှာပဲယူကရိန်းပေါ်ရုရှားကျူးကျော်စစ်ကအဓိကလွှမ်းမိုးနေပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်လူအများအပြားအသက်ပြတ်ခံရပြီးဒီကနေ့ခေတ်မှာအဆိုးဝါးဆုံးလူ့အခွင့်အရေးချိုးဖောက်မှုကြုံတွေ့နေရတယ်လို့လည်းကုလသမဂ္ဂအကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားတဲ့ရုရှားကတော့ပထမဆုံးအကြိမ်ဖြစ်ဒီစည်းဝေးမှာကိုစားပြုပြီးပြန်လဲပါဝင်လာဖို့ရှိပါတယ်ထိုင်းဝမ်ရေလက်ကြားကိုတနင်္လာနေ့ကဖြတ်ကျော်ပြန်တန်းလာတဲ့အမေရိကန်ထောက်လှမ်ရေးလေယာဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့မတိမငိမ့်ပေါင်းရည်ဝဲချက်ရှိရှိလှုပ်ဆောင်နေတာလို့အံ့ကွက်ဆွဆွဲလိုက်ပါတယ်အဲ့ဒီ PAA အမျိုးအစားရေငုပ်သင်္ဘောကင်းလက်ရေယာဉ်ကိုစောင့်ကြည့်ထားဖို့မိမိတို့တပ်ဖွဲ့တွေကိုအမိန့်ပေးထားကြောင်းလည်းပြောဆိုပါတယ်ခင်ဗျာ
တဲ့ချင်းချက်ကိုကိုခင်မောင်စုံမင်းကြီးညာခဲ့တာပါဒီကနေ့မနက်တော့အစီအစဉ်ထုတ်လို့ရမှုကမတင်ငေးထားဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Jonah Cummings နဲ့ Zainab Abdulrahman တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line to meter 3048နဲ့ VOA ရဲ့ Facebook ကနေထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျေးဇူးအများကြီးပ
This program has come to you from the Voice of America, Washington.